Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ10ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24.25/30.50နဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညပိုင်းသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုထိပ်သီးညီလာခံနောက်ဆုံးနေ့မှာတော့အမေရိကန်သမ္မတဒေါနယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ပါဝင်အာရှနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတက်တွေပေါင်းပြီးတော့မြောက်ကိုရီးယားနိုင်ငံနယ်စပ်မှာစည်ရေးလက်ချက်မှုတွေပြုလုပ်ခဲ့ပါတယ်။တရုတ်တိုက်ခံလူခွင်လှူရှားသူလူရှားပုဂ္ဂိုလ်ပေးနေတဲ့စေဝါးတွေဟာတင့်တော်တဲ့ကုသမှုဖြစ်တယ်လို့အနောက်နိုင်ငံဆရာဝန်တွေကပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညဘက်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးဒီကနေ့ညနားဆင်ကြမယ့်သတင်းလှော်ရထဲမှာတော့
လူခွေရေတမူးထားမယ်ဝင်းစီကြီးရေတမူးထားမယ်ရေလလက်ခွေရေတမူးထားမယ်လို့ကျွန်တော်တို့ကမျှော်လင့်လာပါတော့အဲ့တော့ကျွန်တော်တင်ပြလိုက်တဲ့ချက်တွေသူကြည့်သွားလို့ရှိရင်တော့
မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုတာလုံဆောင်ထက်ပြောသွားတာပါပြည်စုံဖို့သတင်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှဆုနဲ့မြန်မာတခွင်အစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်တဲ့ဒေါခင်စိုးဝင်းတို့ပြောပြပေးပါမယ်ရှင
် G20 လို့ခေါ်တဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံ20အညီလာခံနောက်ဆုံးတွေကိုဆန္ဒပြပွဲတွေအပြင်းထန်ဖြစ်နေတဲ့ကြားကပဲဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဒီကနေ့စနေနေ့မှာချင်းပါနေပြီးတော့အမေရိကန်သမ္မတဒေါနယ်ထရမ့်အပေါ်မှာအားလုံးကအယုံစိုက်စောင့်ကြည့်ခဲ့ကြပါတယ်။သမ္မတထရမ့်ဟာဒီကနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တွေ့ဆုံခဲ့သလိုအာရှဒေသကတရုတ်၊ဂျပန်၊အင်ဒိုနီးရှား၊စင်ကာပူနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ညီလာခံရဲ့ဒုတိယနေ့ဆွေးနွေးပွဲမှာတော့အာဖရိကနဲ့အကျိုးတူပူးပေါင်းဆောင်ရွက်ရေးရွှေပြောင်းအခြေချနေထိုင်မှုနဲ့ကျန်းမာရေးဒီဂျစ်တယ်နည်းပညာတွင်ကျယ်လာစေရေးနဲ့အမျိုးသမီးတွေရဲ့အလုပ်ခိုင်နဲ့လုပ်ပိုင်ခွင့်ရရှိရေးစတဲ့ကိစ္စရပ်တွေကိုအလေးပေးဆွေးနွေးခဲ့ကြပြီးအမေရိကန်သမ္မတထရမ့်လည်းဒီဆွေးနွေးပွဲတချို့မှာပါဝင်ခဲ့ပါတယ်။ဒါ့အပြင်အမျိုးသမီးစုံဦးတီထွင်လုပ်ငန်းရှင်တွေနဲ့ဆွေးနွေးပွဲကိုတက်ရောက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အမျိုးသမီးစုံဦးတီထွင်လုပ်ငန်းရှင်တွေရဲ့ဘဏ္ဍာရေးဖွဲ့စည်းကိုအမေရိကန်ဒေါ်လာ90,000ထဲဝင်ကူညီသွားမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။သမ္မတထရမ့်ရဲ့မူဝါဒရည်နဲ့ပတ်သက်ပြီးတော့အကြီးအကျယ်ဝေဖန်လေးရှိတဲ့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကော့ကိုလည်းဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေတဲ့ကြားကဒီဆွေးနွေးပွဲကိုဖြစ်မြောက်အောင်လုပ်ပေးခဲ့တဲ့အတွက်ဝန်ကြီးချုပ်မာကော့ကိုသမ္မတထရမ့်ကချီးကျူးပြောဆိုသွားခဲ့ပါတယ်ခင်ဗျာ
G20 ခေါ်ကမ္ဘာအင်အားကြီးကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေစုဝေးရောက်ရှိနေတဲ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဆန္ဒပြသူတွေနဲ့အဓိကရုံးတင်းရဲတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့လို့ရဲတပ်ဖွဲ့ဝင်200ခန့်နဲ့ဆန္ဒပြသူဒါဇင်နဲ့ကြီးပြီးထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။ G20 ထိပ်သီးညီလာခံလုံခြုံရေးအတွက်ဂျာမနီနိုင်ငံတဝန်းလုံးကရဲတပ်ဖွဲ့ဝင်အင်အား900ကျော်ကိုစင့်ခေါ်ထားပြီးဟမ်ဘတ်မြို့မှာရဲအင်အားစုစုပေါင်း2000ကျော်နဲ့အခြေအနေထိမ့်သိမ့်နေရတာဖြစ်တယ်လို့ဟမ်ဘတ်ရဲတပ်ဖွဲ့ကပြောပါတယ်။ကမ္ဘာတဝန်းလွှမ်းခြုံမဲ့အရင်ရှင်စနစ်ကိုကန့်ကွက်ဆန္ဒပြသူ3000ကျော်ဟာငြင်းငြင်းစွာခြိတက်ဆန္ဒထုတ်ဖော်ခဲ့ကြပေမဲ့လို့ဆန္ဒပြသူ1000ဝန်းကျင်ကတော့ထိပ်သီးညီလာခံကျင်းပရာအဆောက်အအုံရှိတဲ့နေရာကိုတိုးဝင်ဖို့ကြိုးစားခဲ့ကြပြီးလူမျိုးရေးတာဝန်ကျရဲတွေကိုဓာတ်စီပလင်းတွေနဲ့ပစ်ပတ်ကိုဋ်ထိလက်ရောက်ကြမ်းတမ်းစွာတိုက်ခိုက်ခဲ့ကြပြီးကားတွေကိုလည်းမီးရှို့ဈေးဆိုင်တွေကိုဖောက်ထွင်းလူရတာတွေကျူးလွန်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဂျာမနီဝန်ကြီးချုပ်အင်ဂလာမာကဲလ်ကတော့ဒီလိုအကြမ်းဖက်ဆန္ဒပြတဲ့လူရဟာလက်ခံနိုင်စရာမရှိကြောင်းငြင်းငြမ်းစွာဆန္ဒပြတာကိုနားလည်တဲ့အကြောင်းနဲ့လူအသက်အန္တရာယ်ထိပါအောင်အကြမ်းဖက်ဆန္ဒပြတာကိုပြစ်တင်ရှုံချလိုက်ပါတယ်ဟမ်ဘတ်မြို့ကပိတ်ထားတဲ့မြေအောက်ဘူရာယုံဝင်းပေါက်ကတန်တကားဂိတ်ကိုချိုးဖျက်သူတွေအပါအဝင်အကြမ်းဖက်သူတွေကိုရဲတွေကမိသက်ပိုက်သုံးပြီးတော့လူစုခွဲခဲ့ရပါတယ်85ယောက်ကိုတော့ဖမ်းဆီးခဲ့ရပါတယ်ရှင
်အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့ဟာဆက်မှုထိပ်သီးနိုင်ငံများညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတွေ့ဆုံတိခါမှာခင်ဗျာအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တောက်ကြနေကမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုအတွင်းမနစ်ကအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နောက်ဆက်မှုနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကရုရှားသမ္မတပူတင်ကိုမေးခွန်းထုတ်ခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်နိုင်ငံခေါင်းဆောင်နှစ်ယောက်ဟာဒီကိစ္စနဲ့ပတ်သက်ပြီးတော့အချိန်တော်ကြာကြေကြေပြတ်ပြတ်ပြောဆိုခဲ့ကြပြီးမယ်လေရွေးကောက်ပွဲမှာရုရှားဘက်ကပါဝင်ပတ်သက်ခြင်းမရှိဘူးလို့ ရုရှားသမ္မတပူတင်ကညင်းဆိုခဲ့ကြောင်းဝန်ကြီးတယ်လီဖုန်းကပြောပါတယ်ရုရှားရဲ့ဂျောင်းဝင်နောက်ချက်မှုနဲ့ပတ်သက်ပြီးသမ္မတထရမ့်ကပူတင်ကိုတစ်ချိန်ကတစ်ချိန်မကမေးခဲ့တယ်လို့ဝန်ကြီးတယ်လီဖုန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတတို့ပူတင်တို့ဟာကမ္ဘာစစ်မှုထိပ်သီးနိုင်ငံ၂၀ရဲ့ညီလာခံကိုတက်ရောက်ဖို့အတွက်ဂျာမနီနိုင်ငံဟမ်ဘတ်မြို့ကိုရောက်ရှိနေကြတာဖြစ်ပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားအနေနဲ့ဂျောင်းဝင်နောက်ဆက်ချင်းမရှိဘူးလို့ရုရှားသမ္မတပူတင်ရဲ့ပြောကြားချက်ကိုသမ္မတထရမ့်ကလည်းလက်ခံခဲ့တယ်လို့ဒီတွေးဆုံဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကပြောပါတယ်အနာဂတ်အမေရိကန်ရဲ့ပြည်တွင်းရေးမှာဂျောင်းဝင်မနှောက်ယှက်ဖို့ရုရှားအနေနဲ့အဆုံးမှတာဝန်ယူဖို့ခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့ကြကြောင်းဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စလုံးသဘောတူညီနိုင်မဲ့လက္ခဏာမရှိတာကြောင့်ရှေ့ဆက်ဖို့ပဲဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးတယ်လီဆန်ကပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson က NATO မြောက် Atlantic စစ်စာချုပ်အဖွဲ့ဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်း Kurt Volker ကိုယူကရိန်းရေးစည်းစံညှိနှိုင်းရေးမှူးအထူးကိုယ်စားလှယ်အဖြစ်ခန့်အပ်လိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။ဝန်ကြီး Tillerson ဟာယူကရိန်းနိုင်ငံကိုပထမဆုံးအကြိမ်အဖြစ်မနက်ဖြန်တနင်္ဂနွေနေ့မှာမတော်ရောက်ခင်အခုလိုကြေညာလိုက်တာဖြစ်ပါတယ်။ဝန်ကြီး Tillerson ဟာယူကရိန်းသမ္မတ Petro Poroshenko နဲ့တွေ့ဆုံတဲ့အခါယူကရိန်းနိုင်ငံအရှေ့ဘက်ကပဋိပက္ခရေးအဆုံးသတ်ရေးကူညီနိုင်မဲ့နည်းလမ်းတွေနဲ့ပြုပြင်ပြောင်းလဲရေးကြိုးပမ်းမှုကိုထောက်ခံပံ့ပိုးရေးစတာတွေကိုဆွေးနွေးဖို့ရှိပါတယ်။ယူကရိန်းနဲ့ရုရှားနှစ်နိုင်ငံအကြား2015ခုနှစ်ကသဘောတူညီခဲ့တဲ့အပြစ်ခတ်ရက်စက်ရေးစာချုပ်ပါရည်မှန်းချက်တွေကိုပံ့ပိုးပေးဖို့အတွက်အမေရိကန်ပြည်ထောင်စုကအပြည့်အဝတာဝန်ခံထားစေဖြစ်တယ်လို့ဝင်းကြီးတယ်လက်ဆင်ရဲ့တောက်ကြနေ့ကကြေညာချက်မှာဖော်ပြထားပါတယ်။တမ်မတ်ကြီးဝိုကာဟာဝင်းကြီးတယ်လက်ဆင်နဲ့အတူယူကရိန်းနိုင်ငံကိုသွားရောက်ဖို့ရှိပါတယ်။ Normandy Format လို့ခေါ်တဲ့ Germany ပြင်သစ်ရုရှားနဲ့ယူကရိန်းလေးနိုင်ငံနဲ့လည်းတမ်မတ်ကြီးဝိုကာအနေနဲ့ပုံမှန်ဆွေးနွေးသွားရမှာဖြစ်ပါတယ်ရှင်။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗျူရီကနေစနေနေ့ညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အမေရိကန်ဘုံကျဲလေရင်တွေနဲ့တောင်ကိုရီးယားတပ်ဖွဲ့တွေပူးပေါင်းပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့အနေစနာမှာစီးရဲလက်ကျင့်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွှတ်တာတွေဇက်တိုက်လုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဒီစီးရဲလက်ကျင့်မှုကိုလုပ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ရဲ့ B1B Lancer ဘုံကျဲလေရင်နှစ်ဆင်းနဲ့အတူအမေရိကန်နဲ့တောင်ကိုရီးယားတိုက်လေရင်တွေကနိုင်ငံအရှေ့ဘက်ခြမ်းကံဝန်ပြည်နယ်မှာစီးရဲလက်ကျင့်ခဲ့ကြတာဖြစ်ပြီးတော့အဲ့ဒီမှာရန်သူရဲ့တိုက်ချင်းပစ်ဒုံးကျည်ပစ်လွတ်တဲ့ဆင်းနဲ့မြောက်စခန်းလို့ဟာတွေကိုပြစ်မှတ်ထားတိုက်ခိုက်သလိုမျိုးစီးရဲလက်ကျင့်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကအခုသတင်းပတ်စောပိုင်းကနျူကလ িয়ার ထိပ်ဖူးတက်ပြီးကမ္ဘာလေထုတွေကိုပြန်ဝင်နိုင်တဲ့တိုက်ချင်းပစ်ဒုံးကျည်တစ်ခုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။အဲ့ဒီဒုံးကျည်ဟာကီလိုမီတာ 9500 လောက်ပြန်သားနိုင်ပြီးတော့အမေရိကန်ပြည်ထောင်စုအနောက်မြောက်ဘက်ပိုင်းလောက်ထိရောက်နိုင်ခြင်းရှိတယ်လို့လည်းအမေရိကန်စစ်ဘက်တာဝန်ရှိသူတွေကခန့်မှန်းပါတယ်။မြောက်ကိုရီးယားကအခုလိုဒုံးကျည်စမ်းသပ်လိုက်ပြီးတဲ့နောက်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်ကိုရပ်တန့်ဖို့အတွက်သူ့အနေနဲ့ကြီးမားတဲ့တချို့ကိစ္စရပ်တွေကိုလှုပ်သွားဖို့ပြင်ဆင်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကဆေးရုံတရုတ်မှာကင်ဆာရောဂါကုသမှုခံယူနေရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှောက်ဘိုကိုတွားရောက်ကြည့်ရှုခဲ့တဲ့အနောက်နိုင်ငံကအထူးကူဆရာဝန်နှစ်ဦးကလျူရှောက်ဘိုဟာအဲ့ဒီဆေးရုံမှာတင့်တော်တဲ့ဆေးဝါးကုသမှုခံယူနေရတာဖြစ်တယ်လို့လက်ခံနိုင်ကြောင်းအတည်ပြုပြောဆိုလိုက်ပါတယ်။ American ပြည်ထောင်စု Anderson Cancer အထူးကူဆေးရုံကဒေါက်တာ Joseph Herman နဲ့ Germany နိုင်ငံ Heidelberg ဆေးတက္ကသိုလ်ကဒေါက်တာ Marcus Buschler တို့နှစ်ဦးကိုလျူရှောက်ဘိုရဲ့ကင်ဆာရောဂါကုသရေးမှာကူညီဖို့အတွက်ထိတ်တန့်တရုတ်ဆေးတက္ကသိုလ်ဆေးရုံကနေဖိတ်ခေါ်ခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအရှိအာရှဌာနပြောခွင့်ရသူ Anna Richley Allen ကလည်း American ဆေးဘက်ဆိုင်ရာကြံ့ကျင်သူတွေတရုတ်နိုင်ငံကိုခရီးသွားလာနိုင်ရေးအတွက် American နိုင်ငံသားကြီးဝန်ကြီးဌာနကအကူအညီပေးနေပြီးတော့တရုတ်အာဏာပိုင်တွေအနေနဲ့ American ဆရာဝန်တွေကိုလူဆောက်ဖို့စီအကန့်အသတ်မရှိသွားလာခွင့်ပြုဖို့ပန်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်
လာမယ့်နှစ်ပိုင်းအတွက်မှာအီရတ်နိုင်ငံမိုဆိုးမြို့ကိုအောင်နိုင်လိုက်ပြီဆိုတာကိုကြေညာနိုင်ဖို့မျှော်လင့်တယ်လို့အီရတ်လုံခြုံရေးတပ်ဖွဲ့တွေကပြောကြားလိုက်ပါတယ်။အဲ့လိုဆိုရင်တော့အီရတ်နိုင်ငံမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမုန်းနိုင်လိုက်မှာဖြစ်ပါတယ်။အခုကျွန်တော်တို့နောက်ဆုံးမီတာအနည်းငယ်ပဲကျွန်တော်တို့ကိုတွေ့နေရပြီးအဲ့ဒီနောက်အဆုံးသက်အောင်ပွဲကိုကြေညာသွားနိုင်ဖို့နှစ်ပိုင်းလောက်ပဲလိုတော့လေလို့အီရတ်ရုပ်သံသတင်းကကြေညာခဲ့ပါတယ်။အီရတ်တပ်ဖွဲ့တွေဟာမဟာမိတ် တည့်ရက်လေကြောင်းအကူအညီတွေနဲ့မြေပြင်ထိုးစစ်တွေကိုအကူအညီယူပြီးမိုးဆိုးမြို့ကိုပြန်လည်သိမ်းယူနိုင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။လာပေါင်းများစွာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မိုးဆိုးမြို့နေရာအတော်များများဟာထိခိုက်ပျက်စီးကုန်ပြီးတော့ဒီထဲမှာနှစ်ပေါင်း850ရှိတဲ့ Grand El Nuri ဗလီကြီးလည်းထိခိုက်ပျက်စီးခဲ့ပါတယ်။မိုးဆိုးမြို့ရဲ့အခြေခံအဆောက်အုံတွေပြန်ပြင်ဖို့အတွက်ဆိုတော့ American Dollar 1 Billion ကျော်လောက်ကုန်ကြမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ။
အာဖရိကတိုက်မှာအကြမ်းဖက်တိုက်ခိုက်မှုတွေစံချိန်တင်လက်အောင်ဖြစ်ခဲ့ပြီးတဲ့နောက်အခုတော့တေဆုံးသူအရေးအတွက်ဟာတဖြည်းဖြည်းနဲ့ကျဆင်းလာနေပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းအာဖရိကတိုက်တဝမ်းမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ2000လောက်နီးပါးတေဆုံးခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုရဲ့87ရာခိုင်နှုန်းနဲ့တေဆုံးသူတွေရဲ့67ရာခိုင်နှုန်းဟာဘိုကိုဟာရမ်နဲ့အယ်ရှာဘတ်တပုံးတွေရဲ့လက်ချက်ကြောင့်ဖြစ်ပါတယ်။အဲ့ဒီအဖွဲ့တွေအပါအဝင်တခြားအကြမ်းဖက်အဖွဲ့ကြီးတွေဆက်လက်လှုပ်ရှားနေပေမယ့်ဒီအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်တေဆုံးသူအရေးအတွက်ဟာကျဆင်းလာတာ2နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်တဲ့ဒေါခင်ဆိုဝင်းတို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကြောင့်သတင်းလွှတ်လာခွင့်ထိပါနေရတာတွေအပါအဝင်သတင်းလိုက်ရင်သတင်းသမားတွေဖမ်းဆီးထောင်ချခံရတဲ့အခြေအနေတွေဟာသတင်းလွှတ်လာခွင့်နဲ့ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်သတင်းသမားတွေနဲ့သတင်းလွှတ်လာခွင့်ရစေရေးအစိုးရနဲ့လွှတ်တော်အနေနဲ့အမြဲဆုံးဆောင်ရွက်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုသတင်းသမားတွေစုဖွဲ့ထားတဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကတောင်းဆိုလိုက်ပါတယ်ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မြင်းမြန်းထားရမှစုမုံကဆက်ပြီးပြောပြပေးပါမယ်ရှင်
နိုင်ငံတော်၏တိုင်ပင်ခံရုံးမြင့်ကြားမှုချုပ်ဦးစော်ထင်းနဲ့နေပြည်တော်အခြေစိုက်သမရအိန္ဒိယသတင်းတောက်တွေမနေ့တောက်ကြနေ့ကသမရအိန္ဒိယသတင်းခန်းမမှာအလွတ်သဘောတွေ့ဆုံခဲ့ကြတဲ့အချိန်သတင်းသမားတွေစုဖွဲ့ထားတဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီ PCMJ ကအတိုင်ပင်ခံရုံးမြင့်ကြားမှုချုပ်ကနေတဆင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ထံကိုလက်ရှိမြန်မာသတင်းမီဒီယာအခြေအနေနဲ့ပတ်သက်တဲ့တောင်းဆိုချက်တွေကိုတင်ပြခဲ့ကြပါတယ်။အဓိကကတော့66ကာကြီးပုံမှန်နဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေနောက်မတရားအသိပုံမှ71နဲ့အရေးယူခံထားရတဲ့ DBB သတင်းတောက်ဦးအေးနိုင်ဦးပြေဖုံအောင်အေယာဝတီသတင်းဌာနကကိုလဝီဝန်ခဦးသိန်းစော်တို့ဖမ်းဆီးခံထားရတာဟာသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်သတင်းသမားများအ мян ဆုံးလွတ်မြောက်ရေးအစိုးရနဲ့လွှတ်တော်မှာတာဝန်ရှိတဲ့အတွက်အ мян ဆုံးဖြေရှင်းပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုအခုလိုတောင်းဆိုရတာဖြစ်တယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီ PCMJ ကကိုတာလွန်ဆောင်ထက်က VOA ကိုပြောပါတယ်
ကျွန်တော်တို့ကတော့ယုံကြည်ကြတာပေါ့နော်သူကဒါနိုင်ငံတော်မှာဟိုဒီမိုကရေစီရဲ့ပုံရိပ်တစ်ခုလည်းဖြစ်တယ်ဒါလူ့ခွင့်ရေးနဲ့ရင်းရဲရဲ့ပုံရိပ်လည်းဖြစ်တယ်ပေါ့နော်အဲ့တော့သူလိုပုံပုံမျိုးသူလိုကောင်းဆောင်မှုကတော့ဒါလူ့ခွင့်ရေးနဲ့တမိုးထားမယ်ဒီမိုကရေစီရေးနဲ့တမိုးထားမယ်အရေးလက်လက်ခွင့်ကိုလည်းတမိုးထားမယ်လို့ကျွန်တော်တို့ကမျှော်လင့်တာပေါ့ကျွန်တော်တို့တင်ပြလိုက်တဲ့ချက်တွေသူကြည့်သွားလို့ရှိရင်တော့သူ့အနေနဲ့ဒီသွေးမလက်ခွင့်ကိစ္စကြီးလည်းလုပ်ပေးလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်တာပေါ့လေဒါမျိုးလည်းဖြစ်လာမဖြစ်လာတော့ကျွန်တော်တို့တောင်းကြည့်ရပါတော့
အခုလိုမျိုးပုံမှန်အမျိုးမျိုးနဲ့သတင်းသမားတွေဖန်စီထိန်ထိန်ခံနေရတာအပါအဝင်သတင်းချက်လက်ရယူခွင့်ကိုပါကန့်သက်ချက်တွေဖြစ်လာနေတဲ့အခုလက်ရှိမြန်မာသတင်းမီဒီယာလွတ်လပ်မှုအခြေအနေဟာပြည်သူကရွေးချယ်တင်ပြလိုက်တဲ့ဒီမိုကရေစီအစိုးရတရရဲ့ပုံရိပ်ကိုထိခိုက်လာနေတဲ့အနေအထားဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကတုံ့တက်လိုက်ပါတယ
်မီဒီယာလွတ်လပ်ခွင့်ထိခိုက်ရင်အစိုးရရဲ့ပုံရိပ်လည်းထိခိုက်တာသိလိုက်ရင်ပဲနိုင်ငံကတန်ယုံတွေကထုတ်ပြန်တဲ့ဟာတော့ EU လိုမျိုးထုတ်ပြန်တာရှိရအမေရိကန်တန်ယုံရှိတယ်နောက်လူ့ခွင့်ရေးဖွဲ့ရှိတယ်အဲ့လိုပဲဥရောပနိုင်ငံတို့ကလည်းဆက်ပြီးတော့ငင်းငန်းဆုံးနန်းတာတော့သူတို့ရဲ့စိုးရိမ်ပြပါများလို့ဒီမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ထုတ်ပြောနေတဲ့ဟာတွေကြားနေရတော့အဲ့ဒီဟာတွေထောက်ရှိများအဖြစ်မီဒီယာလွတ်လပ်ခွင့်မှာထိခိုက်နိုင်တယ်ဆိုတာငင်းပွားနေရအောင်မရှိလို့ထင်တယ
်မနေ့တောက်ကြနေတော့ကရုံးထုတ်စစ်ဆေးခဲ့တဲ့66ကားကြီးနဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေရဲ့အမှုကိုတော့အမှုပိတ်သိမ်းပေးနိုင်မှုအရေးဥပဒေအကျိုးဆောင်တွေဘက်ကစူးစမ်းဆောင်ရွက်နေပါတယ်လို့ဦးကျော်မင်းဆွေရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်နေဦးခင်မောင်မြင့်က VOA ကိုပြောပါတယ်
အဲ့တော့ကျွန်တော်တို့ကလာမယ့်ရုံးချင်းမှာဘုံကြီးလင်းထွန်းတန်ကြားသူကိုပြပြအောင်စစ်ဆေးပြီးတော့မှအဲ့ဒါပြပြသွားတာနဲ့တကယ်နဲ့ဒီအမှုကိုရန်ကုန်တိုင်းတရားလွတ်တော်မှာဒီရသုတ်ကျင်ထုတ်မှုပုံမှန်987ကဒီအရာအမှုပယ်ဖျက်ပေးမှုရှောက်ထားဖို့ဆိုတာကိုအဲ့ဒီကျွန်တော်တို့ရွေးချယ်ထားပါတယ
်အခုလက်ရှိရှမ်းပြည်နယ်တီဘောအချင်းတောင်မှာမတရားအသိပုံမှ71နဲ့အရေးယူဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတောက်3ဦးအပါအဝင်6ဦးကိုတော့မနေ့တောက်ကြနေ့မနေ့တီဘောမြို့နယ်တရားရုံးမှာရုံးထုတ်ပြီးစတင်တရားစွဲဆိုလိုက်ပြီးဖြစ်ပါတယ
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့သတင်းတောက်မဆုအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ကမ္ဘာမှာစိတ်ဝင်တစားစောင့်ကြည့်ခံရဆုံးသူတွေထဲမှာပါတဲ့အမေရိကန်သမ္မတကတော်တွေအကြောင်းကိုတင်ပြပေးမှာဖြစ်ပါတယ် သမရကတော်တွေဟာလှလှပပဝုစားပြီးဧည့်သည်တွေကိုလက်ခံတွေ့ဆုံရုံအခမ်းအနားတွေတည့်ရုံအလုပ်မျိုးဟာလုပ်ကြသူတွေမဟုတ်ပါဘူးအမေရိကန်သမိုင်းတလျှောက်ထင်ရှားတဲ့အခမ်းကဏ္ဍကနေပါဝင်လာသူတွေဖြစ်ပြီးလူအများလေးစားအားကျရတဲ့သူတွေလည်းဖြစ်ပါတယ်အင်ဖြူတော်ရဲ့အင်ရှင်ဖြစ်လာခဲ့ကြတဲ့သမရကတော်ဟောင်းတွေနဲ့လက်ရှိသမရကတော်အကြောင်းကိုနန်းလောင်နဲ့မအေးသနာကျော်တို့ကတင်ပြပေးပါမှာရှင်
American Thamaragaro American's First Lady ဆိုတဲ့ရာထူးကို1930ခုနှစ်မှာ Eleanor Roosevelt ကစတင်သတ်မှတ်လိုက်ပါတယ်။မတန်ဆွမ်းသူတူဦးဖြစ်တဲ့ Thamara Franklin D. Roosevelt ဟာသူ့ရဲ့မူဝါဒတွေနဲ့လူလူအစုဝေးပွဲတွေအတွက်တမက American ပြည်သူတွေစီသတင်းစကားပါဖို့ Thamaragaro ကိုပုံမှန်အားကိုးခဲ့ရတာပါ။လူလူရဲ့အားနဲ့အစိုးရတို့ပူးပေါင်းပြီးအပြောင်းလဲတဲ့ပေါ်ထွန်းလာအောင်လှုပ်ဆောင်နိုင်ခဲ့တဲ့ Thamaragaro တယောက်ရဲ့လမ်းကို Thamara Roosevelt ကထွန်းပေးခဲ့တာပါ။
ဂျက်ကီးလိုလူတွေချက်စနှုတ်ခေါ်ကြတဲ့သမရကတော်ဂျက်ကလင်းဗူဗီရေကတော့ဂျွန်ဖ်ကနေဒီလွှတ်တော်အမတ်ဘဝမှာစတင်ချစ်ကြွန်းဝင်ကလေးကလူလူစိတ်ဝင်စားမှုအကြီးအကျယ်ရခဲ့သူဖြစ်ပါတယ်။သူတို့နှစ်ဦး1953ခုနှစ်မှာလက်ထပ်ခဲ့ပါတယ်။1960မှာသမရဖြစ်လာတဲ့ကနေဒီဟာရုပ်ချောပြီးတော့ဟာတညံရွှင်နဲ့မိသားစုကိုတွေ့တာတဲ့နိုင်ငံတိုးတက်ကြီးပွားအောင်လှုပ်ပေးမဲ့ဒုတိယကမ္ဘာစစ်ရဲ့တရေကောင်းဖြစ်တဲ့ထင်ရှားသူဖြစ်ပါတယ်။ကနေဒီဟာအသက်အငယ်ဆုံးသမရတူဖြစ်သလိုဂျက်ကီးရဲ့ fashion ကြကြလှပမှုကလည်းသမရကိုဂုဏ်တက်စေပါရဲ့။ငယ်ရွယ်တဲ့သမရတို့ဇနီးမောင်နှံနဲ့ချစ်စရာသားသမီးတွေဟာအင်ပီရိုကိုပို့ပြီးအမှုပြုလန်းစံလှပစေခဲ့ပါရဲ့။ဒါမဲ့လည်းသမရကနေဒီရဲ့ကျန်းမာရေးအခြေအနေနဲ့လူမှုရေးဖောက်ပြန်မှုသတင်းတွေလည်းထွက်ပေါ်လာခဲ့တာပါ။1963ခုနှစ်နိုဝင်ဘာလ22ရက်နေ့အသက်46နှစ်အရွယ်မှာပဲ Texas ပြည်နယ်ကိုမဲဆွယ်စီးယုံရေးစင်းချိန် Jackie Bay မိုးဖွင့်ကားထဲမှာထိုင်နေချိန်မှာပဲကနေဒီလုံခြံတပ်ဖြတ်ခံလိုက်ရပါတယ်။ Jackie ဟာဝမ်းရွဲပူဆွေးနေတဲ့တိုင်းပြည်ရဲ့ပြရုပ်ဖြစ်ခဲ့ပါတယ်
။သမ္မတ Richard Nixon နှုတ်ထွက်သွားပြီးနောက်ပိုင်း1984ကနေ1989ခုနှစ်အထိအိမ်ပြည်တော်မှာနေထိုင်ခဲ့တဲ့သမ္မတ Gerald Ford ကတော့ Betty Ford ကတော့တမိုင်းတလျှောက်ပုံမလင်းလင်းပြသက်သူတူအဖြစ်ထင်ရှားလာပါတယ်။အင်ဖြူရောရောက်ပြီးတလအကြာမှာရင်သားကင်ဆာခံစားနေရတာကိုသိရပြီးရင်သားဖြတ်ထုတ်ခဲ့တဲ့ဘက်တီဟာရင်သားကင်ဆာသူ့ဒေသနာနဲ့ကနဦးယောဂါရှာဖွေစစ်ဆေးရေးထောက်ခံအားပေးသူဖြစ်လာပါတယ်။သူဟာအရက်နဲ့အကိုက်ခဲပျောက်ဆေးဆွဲလမ်းမှုတွေကိုနှစ်တွေနဲ့ချီရင်ဆိုင်ကျော်လာပြီးတော့1982ခုနှစ်မှာ The Betty Ford Treatment Cancer ကိုတည်ထောင်ခဲ့ပါတယ
်။ Beautiful house and a very beautiful mansion I'm looking forward and
ရုပ်ရှင်တရုတ်ဆောင်ဘွားကနေပြီးတော့သမရဖြစ်လာတဲ့ Ronald Reagan ရဲ့ဇနီး Nancy Reagan ကတော့သမရသက်တမ်းတလျှောက်မှရောနောက်ွယ်ကနေအကြံပေးသူဖြစ်တဲ့အပြင်မျက်ညံချိုးရင်းနဲ့ Alzheimer ရောဂါခံစားရတဲ့ကာလတလျှောက်မှပါသမရဘက်ကနေပြီးတော့အပြင်းထန်ကာကွယ်သူဖြစ်ပါတယ်။2016ခုနှစ်မတ်လမှာ Nancy Reagan ကွယ်လွန်ခဲ့ပါတယ်။သမရကတော့ဖြစ်တဲ့ Nancy ရဲ့ထင်ရှားတဲ့လုပ်ရက်တွေကတော့ကလေးတွေနဲ့ဆယ်ကျော်သက်တွေမူရည်စေဝါကင်းစင်စေဖို့ Jesse No မလုပ်ဘူးလို့သာပြောပါဆိုတဲ့လုပ်ငန်းရပ်ဖြစ်ပါတယ်။
I George Herbert Walker Bush do solemnly swear.
George H.W. Bush ရဲ့ဇနီး Barbara Bush ကတော့အင်ဂျီရိုမာလေးနှစ်နေထိုင်ခဲ့တာပါ။ American အတော်များများအတွက်တော့ Barbara ဟာအဖွားသူဦးလို့ဖြစ်ခဲ့ရုံမက Bush အစိုးရအုပ်ချုပ်ရေးကာလမှာတမနီလိုခိုင်မာသူဖြစ်နေလဲလူအတော်များများကမြင်ပါတယ်။အင်ဂျီရိုနောက်ပိုင်းကာလတွေမှာတော့ Barbara Bush ဟာစားသမျှရေးလုပ်ငန်းမှာအားစိုက်လုပ်ကိုင်းပြီးမိသားစုနဲ့အတူနေထိုင်ပါတယ
်။နောက်သမရကတော့အရှိန်တူဖြစ်သူ Hillary Clinton မှာကျမရဲ့ဆောင်းဆောင်မှုပြန်လည်ပြင်ဆင်ရေးအတွက်သမရကလင်တန်ကသူ့ရဲ့ဇနီးကို1990အစောပိုင်းနှစ်တွေမှာတာဝန်ပေးတော့လူတော်များများသဘောမတွေ့ကြပါဘူး။အင်ဂျီရိုမှာသမရနဲ့သမရကရောနှစ်ဦးပူရဲအုပ်ချုပ်တယ်လို့မြင်ကြပေမဲ့လူတော်များများကတော့ဒီအချက်ကိုသဘောမတူပါဘူး။အာနာကြီးတဲ့နေရာရောက်လာတဲ့အမျိုးသမီးတယောက်ပေါ်မှာလူလူရဲ့တုံ့ပြန်မှုကပြင်းထန်လွန်ပြီးတော့ဒီဖြစ်ရကြောင့်ကလင်တန်အစိုးရအဖွဲ့အာနာမင်းမိန်သွားစေခဲ့ပါတယ်။ဒါမင်းလေမော်နီကာလူဝင်စကီနဲ့သမရကလင်တန်တို့လူမှုရေးဖောက်ပြန်မှုအပေါ်အပြစ်မယူဘဲနဲ့နားလည်စာနာတဲ့ဇနီးတယောက်ဖြစ်နေသမရဘက်ကနေရက်တီခဲ့တဲ့ဟီလရီကလင်တန်ပေါ်မှာလူလူရဲ့သဘောထားတွေပြောင်းသွားပါတယ်။ White Water နဲ့လူဝင်စကီတို့ရဲ့အရှုပ်တော်ပုံနောက်ပိုင်းသမရကတော့ဟီလရီဟာအလုတ်သိမ့်လုတ်တဲ့အထက်လွတ်တော်အမတ်တယောက်ဖြစ်လာပါတယ်။2008ခုနှစ်သမရရွေးကောက်ပွဲမှာအိုဘားမားကိုရှုံးနိမ့်ခဲ့ပေမဲ့အိုဘားမားအစိုးရအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးဖြစ်လာပါတယ်။အများထင်ကြေးပေးနေသလို2016သမရရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့ဟီလရီဟာမထင်မှတ်ဘဲနဲ့ဒေါ်နယ်ထရမ့်ကိုရှုံးနိမ့်ခဲ့တာဖြစ်ပါတယ်
။ In Washington we know that spring
ကျောင်းဆရာမဟောင်းတူဖြစ်တဲ့ Laura Bush ကတော့သမရိုးကြသမရကတော်တူပါ။သမရ George W. Bush လက်ထက်မှာသမရကတော်တယောက်အနေနဲ့နိုင်ငံအကောင်ကျိုးတည်ပိုးခဲ့ပါတယ်။သူဟာသူ့ခင်မုန်းရဲ့ပညာရေးဆိုင်ရာလုပ်ငန်းစဉ်ဖြစ်တဲ့စားသက်မြောက်ရေးလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်ခဲ့ပါတယ်။ နောက်ပိုင်းမှာတော့နိုင်ငံရေးမှာပါဝင်လာပြီးအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတိုက်စီကိုတူးတဲ့ခီးထွက်ခဲ့တယ်လို့အာဖဂန်အမျိုးသမီးအခွင့်အရေးအတွက်လုပ်ကိုင်ခဲ့သူဖြစ်ပါတယ်
အိမ်ပြည်တော်မှာရှစ်နှစ်ကြာနေထိုင်ခဲ့တဲ့မီရှဲအိုဘားမားကတော့ဘာတွေဆက်လုပ်မလဲဆိုပြီးတော့အမေခံရဆုံးသူပါကလင်းငယ်တွေအဝါလွန်လာနဲ့ပတ်သက်လို့စွမ်းစမ်းတမန်လုပ်ခဲ့သူဖက်ရှင်ကြကြနေထိုင်ပြီးတော့နှုတ်ဆုံးနှုတ်ဆာကောင်းတဲ့မီရှဲအတွက်ရွေးချယ်ကြရတဲ့အများပြားရှိပါတယ်ဟာဗက်ဥရေကျောင်းစီမီရှဲအိုဘားမားဟာရှီကာဂိုမှာရှစ်နှစ်လိုက်ခဲ့ပေမဲ့သူ့အဖေနဲ့အရင်းအဆုံးမိတ်ဆွေတူဆုံးမသွားပြီးတဲ့နောက်ရှစ်နှစ်အလုပ်ကိုဆွန့်လွတ်ခဲ့ပါတယ်ဒီနောက်မှာတော့ရှီကာဂိုမြို့လူထုအတွက် Emery Corps အစီအစဉ်မှာလူထုအကျိုးပြုလုပ်ငန်းတွေဆောင်ရွက်ခဲ့ပါတယ်။အဲဒီနောက်ရှီကာဂိုစေတက္ကသိုလ်ကလူထုနဲ့ပြင်ပရေးရာဌာနမှာဒုဥက္ကဋ္ဌအဖြစ်နဲ့လုပ်ကိုင်ခဲ့ပါတယ်။ဒီလုပ်ဟာသမရဂရောမဖြစ်ခင်လစာယူပြီးတော့လုပ်တဲ့နောက်ဆုံးအလုပ်လည်းဖြစ်ပါတယ်။အိုဘားမားရဲ့မဲဆွယ်ပွဲတွေမှာတိတ်ပြီးတော့မတက်ကြွခဲ့တဲ့မီရှဲဟာလူထုမြင်ကွင်းမှာရှစ်နှစ်တာနေထိုင်ပြီးတဲ့နောက်ကလေးတွေအဝမလွန်ရေလှုပ်ရှားခဲ့သလိုသူ့ကိုယ်ပိုင်အခမ်းအနားတွေလုပ်ရုံမကရုံမြင့်တန်ကြာဖြော်ပြရေးအစီအစဉ်ဖြစ်တဲ့အင်တာဗျူးတွေမှာလည်းနောက်နောက်ပြောင်ပြောင်ပါဝင်ပြောဆိုလာသူဖြစ်ပါတယ်
။လက်ရှိသမရကတော့မလာနီယာထရမ်ကတော့ကွဲပြားတဲ့နောက်ကြောင့်ရာဇဝင်ရှိသူပါ။ကိုဟန်ပြမယ်ဟောင်းဖြစ်တဲ့မလာနီယာထရမ်ဟာတချင်းကဆိုရှယ်လစ်ယူဂိုစလာဗီးယားနိုင်ငံရဲ့အစိတ်အပိုင်းဖြစ်ခဲ့တဲ့ဆလိုဗေးနီးယားနိုင်ငံကဆဗ်နီကာမြို့ကလေးမှာမွေးဖွားခဲ့သူပါ။မြို့တော်လူဗျန်နာကိုမလာနီယာပြောင်းရှိလာပြီးမကြာခင်မှာပဲနယူးယောက်မြို့ကိုရောက်လာစေတဲ့ထင်ရှားတဲ့ကိုဟန်ပြမယ်တူဖြစ်လာပါတယ်။တန်ကျွယ်တတိထရမ့်ရဲ့တတိယမြောက်စနီးမလာနီယာမှာထရမ့်နဲ့ရတဲ့အသက်ဆယ်နှစ်အရွယ်ဘာရန်ဆိုတဲ့သားတူရှိပါတယ်။မလာနီယာကိုတိတ်တော်တဲ့အမျိုးသမီးဖြစ်တယ်လို့တိတ်တော်တဲ့မိခင်တယောက်လည်းဖြစ်တယ်လို့မဲဆွဲပွဲမှာထရမ့်ကပြောဆိုခဲ့ပါတယ်။ဘာရန်ရဲ့ပညာရေးကြောင့်အင်ဂျီရောမှာမနေပဲနယူးယောက်မြို့မှာပဲဒီနှစ်ကျောင်းစတင်နှစ်ကုန်ဆုံးချိန်အထိမလာနီယာတို့သားအမိနေထိုင်မယ်လို့ထရမ့်ကပြောပါတယ်။အရေးကြီးတဲ့ပွဲတွေကိုတော့မလာနီယာတက်ရောက်ပါတယ်။ဘာရန်ကိုအယုံဆိုင်နေရတဲ့အတွက်ဆိုပြီးထရမ့်ရဲ့မဲဆွယ်ကာလမှာမလာနီယာကိုစားသမီးဖြစ်သူအီဗန်ကာထရမ့်ကပဲဝင်ရောက်လုပ်ကိုင်ခဲ့တာဖြစ်ပါတယ်ရှင
်တတိယနောက်မှစုအစည်းအဝေးကိုနားဆင်ခဲ့ကြရတာပါအခုဆက်လက်ပြီးတော့မြန်မာတခွင့်အစည်းအဝေးကိုတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံကအခြေခံပညာကျောင်းတွေမှာအဟာရမပြည့်ဝတဲ့ ready-made မုတ်တွေနဲ့တားမြစ်အစားအသောက်တွေရောင်းချနေတာကြောင့်ကလေးတွေအဟာရချွတ်တဲ့တာအရက်ပူတာပိန်တာတွေဖြစ်ပေါ်နေပါတယ်။ဒါကြောင့်ကျောင်းမုတ်ဈေးတန်းတွေကိုစစ်ဆေးမှုတွေလုပ်ဖို့လိုသလိုကျောင်းပြင်ပကျောင်းပဝန်းကျင်မှာလာရောက်ရောင်းချနေတဲ့ဆိုင်တွေကိုလည်းစစ်ဆေးဖို့လိုအပ်နေပါတယ်။ဒါ့အပြင်အဲ့ဒီလိုအစားအသောက်တွေကိုလည်းကလေးတွေမစားမိအောင်မိဘတွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကထိထိရရောက်ပညာပေးဖို့လိုအပ်နေတာပါ။အပြည့်အစုံကိုတော့မြန်မာတခွင့်အစီအစဉ်မှာမြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ဆက်ပေးပါမယ်ရှင
်မြန်မာနိုင်ငံအခြေခံပညာကျောင်းကမုံစည်တဲ့နေမှာရောင်းချတဲ့မုံအများစုဟာအစားအသောက်ဘေးကင်းလုံခြုံမှုအတွက်စိတ်ချရနေထားမှာမရှိဘူးလို့စားတော့ကိစ္စနဲ့ပတ်သက်ပြီးတုတ်ဆောင်နေတဲ့အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်။ကျောင်းမုံစည်းရဲနေကိုလိုက်လံစစ်ဆေးတဲ့အခါမှာလဲအစိုးရကတားမြစ်ထားတဲ့ထုတ်လုပ်မှုရက်စွဲစက်တွေကိုလိမ့်စာမပါတဲ့ ready-made စားတော့ကုန်တွေနဲ့ FGE ကတားမြစ်ထားတဲ့တရုတ်စာရန်ထုံးမုံတွေကိုတွေ့ရှိခဲ့ရတယ်လို့စားတော့ပညာရှင်တွေကဆိုပါတယ်။ PSI မြန်မာကအဟာရဗေဒပညာရှင်ဒေါက်တယ်မာထုံးသိန်းကတော့ကလေးတွေဟာ6လကနေစားလို့ကျောင်းတက်တဲ့အချိန်ထိအစာအုပ်စု3အုပ်စုကိုအဓိကလိုအပ်တာကြောင့်တောင်မြေအစားအစာတွေနဲ့ ready made တွေကိုရှောင်တင်တယ်လို့အခုလိုပြောပါတယ
်။ကလေးတွေဆိုတာကသူတို့ဒီထွားဖို့ဆိုတာเนาะသူတို့အုံနောက်တွေပါတယ်ဖွင့်ရှုံးမှုတွေပါတယ်ကဘာလို့လဲဆိုရင်သူတို့ကစားစရာအုပ်စု၃မျိုးလိုတယ်။အသားဓာတ်ကစီဓာတ်နဲ့ဒီအသည့်အနံပေါ့အဲ့ဒါအားလုံးလိုတယ်။နောက်အချိန်ကကလေးတွေဒီတစ်နှစ်နှစ်နှစ်သုံးနှစ်အတွင်းမှာလေဒီအချိန်ကကလေးတွေကအသားဓာတ်တကယ်လိုတယ်ပရိုတင်းဓာတ်လိုတယ် but ကလေးတွေကိုဘာကြွေးလဲဆိုရင်အာလူကျော်ငမုတ်ကျော်အချိုရည်เนาะ shark တွေเนาะအသီးရည်တွေအဲ့ဒါတွေမုတ်တွေအများကြီးကြွေးတော့ကလေးတွေကဘလို့မှမထွားနိုင်ဘူးဆိုတော့အဲ့ဒါဒီအချိန်နောက်တစ်ခုကဘာကြွေးလဲဆိုကလေးတွေကိုလေဒီ ready made တွေကြွေးတာ ready made houseware ဆိုရင်လည်းဒီမြန်နဲ့houseware တွေအဲ့ဒါတွေ ready made တွေကျွေးရဲဆိုတော့ကလေးတွေကပိုက်ပြည့်တယ် but ဘယ်လိုမှအာဟာရမပြည့်စုံဘူး and ဘယ်လိုမှသူတို့low အပ်တဲ့ဟာဘယ်လိုမှမရဘူ
းကလေးတွေဝယ်စားနေတဲ့ ready made မုန့်တချို့ဟာလဲပိုက်ပဲပြည့်ပြီးအာဟာရမပြည့်သွားတာကြောင့်ကလေးဟာရက်ပူတာတွေပိန်တာတွေအာဟာရချွတ်တဲ့တာတွေဖြစ်လာနိုင်ပါတယ်အ အစားအသောက်တိတ်ပဲနဲ့နိပညာအသိဥက္ကဋ္ဌဒေါ်ဝင်းဝင်းကြီးကတော့အဲ့ဒီလိုမုံစည်းရနေမှာအာဟာရမပြည့်ဝတဲ့မုံတွေတားမြစ်ထားတဲ့မုံတွေကိုတားမြစ်ဖို့အတွက်ကျောင်းမှာရှိတဲ့ကျောင်းသားမိဘဆရာအဖွဲ့အစည်းတွေကတာဝန်ယူပြီးလှုပ်ဆောင်တင်တယ်လို့လည်းအခုလိုပြောပါတယ်
ခုပေါ့နော်ဘာဖြစ်လာလဲဆိုတော့ကလေးမိဘတွေကလည်းကလေးတွေကိုပေါ့နော်ဟိုကျောင်းထွက်လိုက်ပြီးရင်တချို့ကလည်းအိမ်ကနေစီစဉ်ပေးလိုက်တာနည်းနည်းငဲသွားတယ်ပေါ့နော်ချမင်းဘူးတို့ဒါမဟုတ်အစားကျောင်းမှာဝယ်စားတုံးစားတဲ့အဆင့်ကိုအဲ့လိုဖြစ်လိုက်တဲ့အခါကျတော့ကလေးတွေကသူရတဲ့ဟိုပတ်စံနဲ့သူစားချင်တာသူရွေးတဲ့သူစိတ်ကြရွေးတဲ့အဆင့်အဲ့တော့ဒီကလေးတွေကိုရွေးတဲ့နေရာမှာသူတို့ကပညာပေးပေးရမယ်ဘယ်လိုအစားတောက်မျိုးတွေဘယ်လိုမျိုးတွေကျောင်းနေမှာပေါ့နော်ကျောင်းမုတ်ဆေးတန်းကိုစေုံနေမကအောင်စကလေးတွေကိုလည်းပညာပေးရမယ်နောက်ကျောင်းမှာရှိတဲ့ဆရာကြီးဆရာမအဲ့ကျောင်းမှာရှိတဲ့ဆရာကြီးဆရာမတွေကအဖွဲ့စည်းရလာကြည့်ပြီးစစ်တော့မှာဒါဟာဒါကြီးကသူတို့ကသိထားမယ်သူတို့ကအမြင်နဲ့စစ်နေရမယ်သူတို့ကျောင်းမှာဘာတွေရောင်းနေရလဲဟုတ်လားဘယ်လိုအစားတောက်မျိုးတွေကတင်သင့်တာလဲဒါတွေကကျောင်းမှာရှိတဲ့ဒီတော့ဆံမတော်ငယ်တာဆိုလို့ရှိရင်ဒါမိဘဆရာအတင်းလို့เนาะဒီလိုမျိုးကိုကဒီလိုအတင်းဖွဲ့တရားနေကိုကလေးကိုကြောင်းကိုကပထမဆုံးတာဝန်ယူဖို့လိုတယ်ပေါ့เน
าะကလေးတွေစားတဲ့ remake တွေဟာအာဟာရမပြည့်ဝတာကြောင့်ကျောင်းနေမှာရိုးရာမုန်တွေကိုတန်တန်ရှင်းရှင်းနဲ့တေချာထုတ်ပုတ်ပြီးရောင်းချတင်တယ်လို့အဲ့လိုရောင်းချဖို့ပြင်ဆင်နေတဲ့အဖွဲ့တွေလည်းရှိနေတယ်လို့ဒေါ်ဝင်းဝင်းကြီးကအခုလိုပြောပါသေးတယ်
ခုဆိုလို့ရှိရင်ဆံမကြည့်လိုက်တယ်မုတ်တရားဟို packaging လေးရလှလှလေးတွေပါဟာအထက်မှာဖွင့်လိုက်လို့ရှိရင်ရုပ်ကလေးတွေနဲ့ဒါပေမဲ့သူတို့စားတဲ့အစားအစာလုံးဝအဟာရနဲ့မပြည့်စုံဘူးနော်အဲ့ဒါတွေကိုဆင်မ traditional food တွေပေါ့နော်ဆင်မတို့ငယ်တုန်းကဆိုလို့ရှိရင်ကောင်းမြန်းမောင်းလေးတွေမုတ်စိမ်းမောင်းလေးတွေဟာလာအဲ့လိုမျိုးကိုမြမန်းဒီရိုးရာနဲ့ပတ်သက်တဲ့သေစာပေါ့အဲ့ဒီသေစာပဲဟာလာကောင်းကောင်းမွန်မွန်တန်တန်ရှင်းရှင်းထုတ်လုပ်မယ်သေချာ packaging လေးနဲ့ဟိုနင်းဖြစ်မယ်ဆိုပြီးတော့အဲ့လိုမျိုးပေါ့ traditional food တွေကို nutritious traditional food တွေကျောင်းမှာပေးနိုင်တဲ့မျိုးများများပေါ့နော်အခုအာဟာရတွေးတဲ့စီစဉ်မျိုးအပြင်ကိုဒီကျောင်းဈေးတန်းနဲ့မှာပေးချပေါ့နော်အဲ့လိုမျိုးလေးများလုပ်ပေးနိုင်မယ်ဆိုရင်တော့ကလေးတွေအတွက်ပို့ပြီးတော့အာဟာရပြည့်ဝပြီးတော့ကိုရိုးရမပြတ်ပေါ့နော်အစားတောက်လည်းစားရမယ်နောက်တကအာဟာရလည်းပြည့်ပြည့်ဝဝရှိမယ်အဲ့ဒါလေးကိုတော့ဇမတ်လေးရပေါ့နော်ပညာပေးဒီုံနေမကဘူးတချို့အဖွဲ့စည်းတွေကဆောင်ရွက်ဖို့လည်းရှိနေတာဆိုဇမတ်တိရပ
ါဒါကြောင့်အဲ့လိုအာဟာရမပြည့်ဝတဲ့အစားတောက်တွေကိုကလေးတွေမစားတောက်နိုင်အောင်အသိပညာပေးမှုတွေကိုပုံမှန်လှုပ်ဆောင်အောင်ဖြစ်တယ်လို့ရန်ကုန်တိုင်းမြောက်ပိုင်းခရိုင်မိခင်နဲ့ကလေးဆောင်ရှောက်မှုကြီးကြပ်ရေးအဖွဲ့ဥက္ကဋ္ဌဒေါ်နွေမိုးအေးကအခုလိုပြောပါတယ
်ကျွန်တော်ကအဲ့ဒီစားတောက်နဲ့ပတ်သက်ရီမီစားတောက်နဲ့ပတ်သက်ပြီးတော့မှတက်နိုင်ဆုံးမဆိုင်တော့ပိုကောင်းတာပါနော်ဒါပေမဲ့သူလူတွေအကုန်လုံးကလည်းဒီလိုပဲဖြည့်ရှင်းနေကြတယ်စားတောက်နေကြတယ်ကျွန်တော်ကတော့တက်နိုင်ဆုံးကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့မိဘတိုင်းအောင်လေအသိပညာပေးခေါ်ပြောပေးလုပ်တဲ့ခါမှာထည့်ပြောပါတယ်နောက်ခုကျတော့လည်းဘလူပြီးတော့မှဒီကျောင်းမှာရှိတဲ့ကျောင်းသားများကိုလည်းသွားပြီးကျွန်တော်တို့ကအเจ้าမလေးအเจ้าမအသိပညာခွေပေးလုပ်တဲ့ခါကြလို့ရှင့်ပြပြပါတယ်အသက်နိုင်ဆုံးမစားအောင်ပေါ့အောင်တော့ကျွန်တော်တို့ကဆောင်ရွက်ပေးပါတယ်ပေါ့နော်အသက်နိုင်ဆုံးမစားအောင်တော့ကျွန်တော်တို့ကဒီဥစ္စာလုပ်ငန်းတွေကိုဟိုဟာဖြစ်ဖို့အတွက်ပြောထားပါတယ်ပေါ့နော်အဓိကတော့ကလေးတွေကိုတေချာမှာဖို့ရေဒီလိုစားလို့ရှင့်ဒီလိုမျိုးစိုးကျိုးတွေဖြစ်နိုင်တယ်ဆိုတဲ့အကြောင်းကိုပြောပြဖို့ရေအဲ့ကလေးတွေရဲ့ခေါင်းထဲဝင်သွားအောင်ထိရောက်တဲ့အသိပညာပေးမှုတွေလုပ်ပေးမှလာအဆင်ပြေမယ်ဘာဖြစ်လို့လဲဆိုလို့ရှင့်အဓိကဝယ်စားနေတာကိုကအင်းအမိပါမဟုတ်ပတ်သက်မဲ့ထည့်ပြလိုက်တာဖြစ်တဲ့ကြောင့်ကောင်းမကြောင်းမကလေးကတွက်ကွန်ကျဝယ်စားနေရဒီမုတ်စားရင်တော့အနေဖြစ်စေတဲ့မုတ်ဆိုရင်တို့မကင်တော့ဘူးပေါ့နော်အဲ့တော့ကလေးတွေနားရရအောင်ကလေးအုံနောက်ရရအောင်ကျွန်တော်အသိပညာရေးခေါ်ပြောပေးမများလုပ်ပြီးဖို့လုပ်ပါလေလို့ပြောချင်ပါတယ်ဖြစ
်ဒါအပြင်ဆိုရအနေနဲ့တားမြစ်ထားတဲ့မုတ်တွေထုတ်လုပ်နေတဲ့ပင်ရင်းကိုစုံစမ်းစစ်ဆေးပြီးဥပဒေအရအရေးယူမှုပြုလုပ်ပေးတင်တယ်လို့ပြည်သူတွေအနေနဲ့လည်းအနေဖြစ်ပွားနေတဲ့စားတောက်ကုန်တွေမုတ်တွေရောင်းချမှုတွေရှိလာတယ်တက်ဆိုင်ရာကိုတင်ပြတိုင်ချမှုတွေပြုလုပ်ပေးဖို့လိုအပ်နေပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြန်မာကတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာပါ VOA မြန်မာပိုင်းစနေနေ့ညရေဒီယိုအစီအစဉ်ကိုနားဆင်နေတာဖြစ်ပါတယ်ရှင်မကြခင်ဒုတိယပိုင်းနာယူဝက်မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန်မ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါတော့မယ်။အစီအစဉ်တင်ဆက်သူကိုအောင်လူနဲ့ထုတ်လုပ်သူမတ်ဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
သောရရှင်များခင်ဗျာမြန်မာသတင်းသမားတချို့ကိုမကြသေးခင်ကဖမ်းဆီးလိုက်ပြီးတဲ့နောက်မှာပဲသတင်းသမားတွေပေါ်အရေးယူလိုက်တဲ့ဥပဒေတွေရှိသည်မသိမေခွန်းတွေလည်းတချို့ပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်တဲ့ဥပဒေတွေခင်းနဲ့မညီတဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေသလဲဘယ်ဥပဒေကိုပြတ်သိမ်းဖို့ပြင်ဆင်ဖို့လိုနေသလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အခုတော့ပင်နယ်ဆွေးနွေးပွဲရဲ့ပုံကိုယ်ရေးလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုဆက်မှာဖြစ်ပါတယ်ဒီတစ်ပတ်ထက်မြန်မာနိုင်ငံကိုရောက်လာတဲ့ဒီနော်ဝေးနိုင်ငံကြီးဝင်ကြီးနဲ့အတူသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြောသွားတာလည်းရှိပါတယ်သတင်းသမားတွေအဖမ်းခံရတဲ့ကိစ္စနဲ့ဆက်နွယ်ပြီးပြောတဲ့နေရာမှာလက်ရှိတည်ဆဲဥပဒေတွေဟာတရားမျှတမှုရှိရလားဒီမိုကရေစီနဲ့ကန့်ညီမှုရှိရလားဆိုတာကိုကြည့်ရမယ်မတရားဘူးဒီမိုကရေစီနီးမကြဘူးဆိုရင်လွတ်တော်မှာလှုပ်ထုံလုံနေတဲ့အညီပြင်ရမယ်ဆိုပြီးပြောပါတယ်ဆိုတော့မြန်မာနိုင်ငံမှာပြင်ဖို့ပဲဖြစ်ဖြစ်ဖျက်ဖို့ပဲဖြစ်ဖြစ်လူနေဥပဒေတွေဘာတွေဘလောက်တောင်ရှိနေတယ်လဲဆိုတာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားဦးအောင်သိန်းအရင်ဆုံးအချင်းယုံပြီးတော့ရှင်းပြပေးပါလားခင်ဗျာ
ကျွန်တော်တို့ရှိမှာတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဥပဒေကြမ်းကော်မတီနေနဲ့တော့ကျွန်တော်တို့ဖြစ်သိမ်းပြတဲ့အမှုတွေလည်းရှိပါတယ်။နောက်ပြီးတော့ပြင်ဆင်ရေးဆွဲနေတဲ့အဆင့်မှာလည်းရှိပါတယ်။အထူးအမှုတွေကြတော့ဥပမာအဖြစ်ကျွန်တော်တို့ဒီရက်ကြီးဥပဒေဆိုရင်လည်းကျွန်တော်တို့ပြဋ္ဌာန်းပြီးပါပြီ။ဒါပေမဲ့လူထုံးလူကြီးမဆွတ်သေးလို့ဆိုတဲ့သဘောမျိုးနဲ့အဲမကျင့်သုံးသေးတယ်လို့ဖြစ်နေရအောင်ကျွန်တော်တို့တွေ့ရတာပေါ့လေနော်ဆိုတော့ဥပဒေရဲ့သဘောသဘာဝကတော့လက်ရှိဟိုပေါ့ခင်းညံ့ပြုံညီတဲ့ပေါ်ပေါက်နေတဲ့ဥပဒေတွေကိုပြင်သစ်တာပြင်နေပေါ့ဖျက်သစ်တာဖျက်စစ်ဆိုတော့မျိုးတော့ကျွန်တော်ဒီနေ့ကျင့်သုံးနေရပါပဲ
ဟုတ်ကဲ့โอเคကျေးဇူးပါအခုကျွန်တော်တို့ပင်နယ်ဆွေးနွေးပြမယ်နောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါတယ်နိုင်ငံရေးကျင်းသားများကုညီဆက်လျှောက်ရေးအသင်း APP ကအတွင်းမှာဥတိန်နိုင်မှာဟိုဥတိန်နိုင်ကိုမေးချင်တာလေဥတိန်နိုင်တို့ကဒီနိုင်ငံရေးကျင်းသားတွေနဲ့ဆက်နွယ်ဒီနိုင်ငံရေးလှုပ်ရှားမှုနဲ့ဆက်နွယ်အဖမ်းဆီးရေးနဲ့လည်းဟိုနှိစက်မှုရှိရဆိုတော့ဟိုကျွန်တော်ဒါကြောင့်လည်းမေးချင်တာပါဆိုတော့အရင်တော့ဒီအရေးပေါ်စီမံမှုဥပဒေပုံမှန်5ညတို့505တို့ပုံမှန်18တို့တွေနဲ့ဒီနိုင်ငံရေးလှုပ်ရှားတဲ့သူတွေကိုအရေးယူတာတွေကခက်စားပါတယ်ဒါပေမဲ့လည်းဖြစ်တာတွေလည်းဖြစ်ပြင်တာတွေလည်းပြင်နေအခုနောက်ပိုင်းကျတော့ဒီဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးဒီနောက်ဆုံးဖမ်းခံရတဲ့တရင်သမားတွေကိုအရေးယူထားတဲ့ဒီမှာတရားစင်ပုံမှန်18တို့ကပို့ပြီးတော့ဟိုပေါ်ပြူလာဖြစ်လာတဲ့ပုံရပါတယ်ဆိုတော့ဘလို့အမှုမျိုးတွေနဲ့အရေးယူခံရတယ်များနေလဲဘလို့ဥပဒေကပြင်မှုဖြစ်ဖို့အရေးကြီးလို့နေတယ်လေကိုတိတ်နေ
ဟုတ်ကဲ့ဒီခြုံတော့ရရင်တော့ကျွန်တော်တို့ပြည်သူတွေကိုအကာအွယ်အကာအွယ်မပေးတဲ့ဥပဒေလေးပြည်သူတွေကိုအကျုံးမပြုတဲ့ဥပဒေလေးဖိနှိပ်တဲ့ဥပဒေလေးမှန်သမျှကတော့ကျွန်တော်တို့ဒီပြည်စင်တာလေးပယ်ထက်တာလေးလောက်ရမှာသိကြပါတယ်ဆိုတော့အခုကျွန်တော်တို့အခုဒီပြီးခဲ့တဲ့ဟိုအပတ်ထဲမှာပဲဖြစ်လာတဲ့ဒီလေဒါ second thing ပေါ့နော်သူကဒီ second thing နဲ့ဒီဖက်စီထေးသေးလိုက်တယ်အဲ့လိုပဲ second thing နဲ့ဖက်စီထေးသေးထောင်ကျနေခဲ့လူတွေရှိတယ်အမှုရှင်ဆိုင်နေရတဲ့လူတွေရှိတယ်ဥမာ APS ရဲ့ဘိုးကော်မတီကော်မတီဆိုလို့ရှိရင်လည်းဒီလိုပဲဒါကဒူးတော့ဆိုလို့ရှိရင်ဒီငင်းညာရေး process မှာလည်းပါနေတာဖြစ်တယ်လက်မှတ်ထိုးထားတဲ့ဒီ NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်တယ်ဒါကြောင့်မဒီစက်ကိုတင်တဲ့အခုတရားရင်ဆိုင်နေရတဲ့အခြေအနေမျိုးတွေရှိတယ်အခုမီဒီယာသမားတွေကိုထပ်ပြီးတော့ဟိုစက်ကိုတင်တဲ့ထပ်ပြီးတော့ဆွဲပြနေပေါ့ဆိုလိုတာကကျွန်တော်ကဟိုပြောချင်တာကတစုံလုံးကိုကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဥပမာဆိုရင်ဒီမီဒီယာသမား၃ယောက်ကိုပဲကျွန်တော်တို့ဒီလှုပ်ပေးရေးကိုအော်နေတဲ့ကိစ္စလေးကျွန်တော်တူတယ်ဆိုလို့ရှိတော့ကျွန်တော်တမျိုးတော့ဖြစ်ပါတယ်ဘာလို့ဆိုတော့အဖမ်းခံတာ၆ယောက်ဖြစ်ပါတယ်ဒီတကွာဖားကြမ်းလာနောက်တော့ပုံမှန်ဆက်ကွတင်းတဲ့အကုန်လုံးကိုဖမ်းလာပါတယ်ဆိုတော့ကျွန်တော်တို့လွတ်မြောက်ရေးတောင်းဆိုတဲ့အခါမှာ ဒီချောက်ရဆိုလို့လုံလောက်ရင်တောင်းဆိုနေတယ်နောက်တော့ဥပဒေကိုပယ်ချက်တဲ့အခါမှာဥပဒေအကြောင်းပြောရမယ်ဆိုစက်ကုတ်တက်ကိုဘာကြောင့်ပယ်ချက်တဲ့လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ခိုက်လိုက်လောက်အောင်မှာဖြစ်ပါတယ်ဆိုတော့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ကဒီကနေ့ရဆိုလို့ရှိရင်ကျွန်တော်တို့ဒီညီကြရေးအတွက်ဒီအဖက်ဖက်ကနေပြီးတော့ပါဝင်ပတ်သက်တဲ့လူတွေတက်ဆိုင်တဲ့လူတွေအားလ သေးတယ်ပေါ့ဒီမတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ပေါ့ဗျာဆိုတော့မတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ဆိုတဲ့ကိစ္စမှာလည်းဟိုဘဒူတွေကဖမ်းမဲ့ကြီးရှိပြီးတော့ဘဒူတွေကဖမ်းနေတယ်ဆိုတဲ့ကိစ္စဘဒူတွေကတရားစွဲနေတယ်ဆိုတဲ့ကိစ္စကလည်းတော်တော်ရှုပ်ထွေးနေတဲ့ကိစ္စမျိုးဖြစ်ပါတယ်ဆိုတော့ပြောချင်တာကဒီကျွန်တော်တို့ဒီပုံမှန်ရေးပေါ်စီမံချက်ပုံမှန်ငါညဆိုတော့ဒါကဒီနေ့ခေတ်အခြေအနေနဲ့မကိုက်ညီလို့ဖြတ်သိမ်းပြီးပါပြီဟို30ကကြီးခါခွေကျွန်တော်ဖြတ်သိမ်းပြီးပြီအဲ့လိုပဲကျွန်တော်တို့ဒီခုနပြောနေတဲ့ဒီပြည်သူတွေကိုအကောင်အွယ်မပေးနိုင်တဲ့ကိစ္စမျိုးတွေကျွန်တော်ပြန်စဉ်းစားဖို့လိုတာဖြစ်ပါလေ
ဟုတ်ကဲ့
ဒီဆက်ကို1ဆက်ကို2 66ကကြီး55ခါခွေပုံမှန်500စသဖြင့်ပြောအဓိကဒီနိုင်ငံရင်းနဲ့ပို့ပြီးတော့သက်ဆိုင်တဲ့ပုံမှန်တွေကိုအရင်ဆုံးပြင်ဆင်တာလေးပယ်ဖျက်တာလေးလုတ်ပြတယ်လို့ကျွန်တော်တို့မြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ကိုပြောမယ်ဆိုတော့ဒီလွတ်တော်မှာဒီသူရဦးရွှေမန်းဥက္ကဋ္ဌတောင်းယူထားတဲ့ဥရေရေးရနဲ့ထူးကိစ္စများလေးလာဆက်စစ်သုံးသပ်ရေးကော်မရှင်ကပြင်ဖို့ဖျက်ဖို့နောက်အသေးရေးဆွဲဖို့စသဖြင့်အကြံပြုထားတဲ့ဥပဒေလည်းရာကျော်ရှိရဆိုပြီးကျွန်တော်တို့နားလည်ပါတယ်။ဆိုတော့တကယ်တော့ဒီနိုင်ငံရေးလှုပ်ရှားသူတွေမီဒီယာသမားတွေနဲ့ပတ်သက်တာတွေကသာဟိုသတင်းမီဒီယာတွေမှာလည်းအကျယ်တွင်းပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အာရုံစိုက်ပြောနေရဆိုရင်လည်းတကယ်တမ်းကျတော့မြန်မာနိုင်ငံတစ်ခုလုံးနဲ့ပြောမယ်ဆိုရင်မြေယာပိုင်ဆိုင်မှုတို့ရင်းနှီးမြှုပ်နှံမှုတို့ဒီလိုပေါ့လေအများပြည်သူအကျိုးစီးပွားနဲ့သက်ဆိုင်နေတဲ့ဥပဒေတွေမှာလည်းပြင်ဆင်ရတော်တော်များရှိနေတာပါဆိုတော့ဒီနေ့မှာကျွန်တော်တို့ဒီညီမချင်းညီမဖွဲ့ရဒါရိုက်တာဥောမျိုးမင်းသဘောထားကိုလည်းကြားချင်ပါတယ်ဒီအထက်မှာဘာတွေကိုကျွန်တော်တို့အရင်ဦးစားပေးပြင်ဖို့လိုမလဲခင်ဗျာ
ပြင်ဆင်ရကတော့ကျွန်တော်တို့ခုနဥပဒေကိုရေးဆွဲစေကလူထုအတွက်ကာကွယ်ပေးတဲ့ဥပဒေမဟုတ်ဘဲလူထုကိုဖိနှိပ်ဖို့အတွက်ပြင်ဆင်ထားတဲ့ဥပဒေမှန်သမျှကျွန်တော်ပြင်ဆင်မှုလိုအပ်တယ်ဖြတ်သိမ်းမှုလိုအပ်တယ်။ဘာကြောင့်လဲဆိုတော့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့ကဒီဥပဒေကတကယ်ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနိုင်ပြီးတော့ပြည်သူလူထုကိုလုံခြုံမှုအားကိုးမှုပေးဆပ်နိုင်တဲ့ဥပဒေဖြစ်ဖို့လိုအပ်တယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာတုံးနေတဲ့ဥပဒေကြီးမယ်ဆိုရင်ကာလနှစ်ခုကိုဖြတ်တန်းခဲ့ရတာပါ။တခုကတော့ဒီဗြိတိရှဒီကိုလိုနီလက်ထက်တည်းကအိန္ဒိယနိုင်ငံရဲ့အဥပဒေကိုအများဆုံးကျွန်တော်တို့သုံးဆွဲခဲ့ကြတာရှိတယ်အထူးဖြင့်ရာဇဝတ်ကြီးပုံမှန်ထဲမှာဆိုလို့ရှိရင်ကျွန်တော်တွေ့ရတဲ့ဥပဒေမျိုးပေါ့အဲ့တော့ကိုလိုနီစနစ်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေပြန်ကြည့်မယ်ဆိုရင်ကျွန်တော်ဒီတော်လှန်ရေးအင်အားစုတွေမျိုးချစ်တွေကိုကျွန်တော်တို့ဖိနှိပ်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်ထားတဲ့ဥပဒေတွေအများကြီးရှိတာတွေ့ရတယ်အဲ့တော့ဥပဒေကိုယ်တိုင်ကအစိုးရဖိနှိပ်ဖို့အတွက်ယူရထားတယ်။နောက်တစ်ခါအရင်အစိုးရလက်ထက်မှာဆိုရှင်ကျွန်တော်တို့ကဒီလိုမျိုးအခြေခံလွတ်လပ်ခွင့်တွေကိုလုံဆောင်ခွင့်ပေးတာမျိုးမဟုတ်ဘဲနဲ့လုံဆောင်လိုက်ဖိနှိပ်ဖို့အတွက်ယူရထားတဲ့ဥပဒေတွေဒါတွေရှိနေပါတယ်။ဒါကြောင့်မလို့ကျွန်တော်တို့တိုင်းပြည်မှာကိုလိုနီစနစ်ထဲကနေကျွန့်ကြံခဲ့တဲ့ဒီလိုမျိုးအစိုးရကိုပဲအာဏာတည်တံ့ရေးကိုပဲကာကွယ်ပေးတဲ့ဥပဒေလည်းဖျက်သိမ်းမှုလိုအပ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ခုနကျွန်တော်ပြောခဲ့သလိုပဲဒီအစ်စ်အစိုးရလက်ထက်မှာဥပဒေကဲ့သို့အာဏာတည်သောအမိန့်ဆိုပြီးတော့ပြဋ္ဌာန်းပြီးလူတွေရဲ့လွတ်လပ်စွာတွေးခေါ်ခွင့်ပြောဆိုခွင့်တည်ရယူခွင့်နောက်တစ်ခါကျွန်တော်တို့ဒီအသင်းဖွဲ့ဖွဲ့စည်းခွင့်တွေကိုကျွန်တော်တို့ဖိနှိပ်ထားတဲ့နော်အလုတ်အောင်မှုမဟုတ်ဘဲနဲ့ချုပ်နှောင်မှုလှုပ်ဆောင်တဲ့ဥပဒေအားလုံးကိုကျွန်တော်တို့ကဖျက်သတ်ဒါတွေကိုဖျက်သိမ်းမှုလိုအပ်တယ်။ဒါမှသာကျွန်တော်တို့ပြည်သူလူထုကဥပဒေဆိုတာငါတို့ကာကွယ်ပေးရဖြစ်တယ်။ငါတို့ဥပဒေတွေပြန်လဲသုံးချပြီးတော့မတရားမှုတွေကိုဖြစ်လာလို့ရှိရင်ပြန်လဲရင်ဆိုင်နိုင်မယ်ဆိုတဲ့ယုံကြည်မှုရှိသောဥပဒေတစ်ခုရဲ့အားကိုးမှုရှိသောတရားဥပဒေစိုးမှုစနစ်ရဲ့အမှန်တိုင်းအကတိလိုက်စားမှုမရှိသောတရားစီမံမှန်တိုင်းမှုကပြန်လဲအားကောင်းလာမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲတော့ကိုဟို Facebook တွေ email တွေပို့ထားတဲ့ပုံကိုလည်းရှိပါဒီထဲမှာ Facebook ကစာတချို့အရင်ဆုံးပေါ်ပြခြင်းပါတယ်တူကတော့ e-choice ဆိုတဲ့ account ပါရှင်မှာသူကတော့စစ်တပ်ကသတင်းသမားကိုမဖမ်းခင်သတင်းမီဒီယာကောင်စီကိုဆက်သွယ်ရမယ်ဖမ်းခြင်းတယ်လို့ဖမ်းပြီးမှတရားဥပဒေကိုလက်ကင်တုပ်ဖြစ်သုံးနေတာဒီမိုကရေစီနိုင်ငံတိုက်ခါကြတယ်စတုထမန်နိုင်ငံကိုအုတ်ချွေးမန်နိုင်ငံကအနိုင်ကျင့်နေတာကိုဘယ်သူမှမတားမြစ်ရဲရင်လည်းဒီမိုကရေစီလုံးမနေရနဲ့တော့ဆိုပြီးသူကတော့နည်းနည်းဒေါသတင့်တဲ့အတန်းနဲ့ရေးထားတာတွေ့ရပါတယ်နောက်တူကတော့ psychic ဆိုတဲ့ account ပါရှင်မှာ 2008ခြေခံဥပဒေပုံမှန်တော်များစစ်တပ်ရဲ့ပြည်သူ့ရေးပေါ်ရေရှိကျွံပြုလိုတဲ့မဟာဗျူဟာကြကြရေးဆွဲထားတာဖြစ်တဲ့ကြောင့်အခုလိုဒီမိုကရေစီအပြောင်းလဲကာလမှာပြင်ဆင်မှုတင်မာပြီလို့ပဲမြင်ပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုအလှည့်ပေးချင်ပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းများနေတဲ့အတွက်လူရင်းတက်နိုင်သမျှလူရင်းတူရှင်ဆွေးနွေးပေးကြဖို့လည်းမေတ္တာရက်ခံလိုပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီဝမ်တွင်းမျိုးကဥချင်းမြင့်ပါဥချင်းမြင့်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့2008ပေါ်စီပုံအခြေခံဥပဒေအတိအကဥပဒေဖြစ်နေတယ်လေအဲ့ဒီဥပဒေကအာဏာရှင်တွေလက်ထက်ကတစ်ဖက်တည်းရွေးဆွဲခဲ့တာဆိုတော့သူကမွေးဖွဲ့လာတဲ့ကျွန်တော်တို့ဒီဥပဒေဤဥပဒေတွေကလည်းပြည်သူအတွက်ကျိုးဟိုကျွန်တော်တို့တုံးတရားဟိုပြည်သူဘောပါမဖြစ်စေဘူးလေအဲ့ဒါတွေကိုကျွန်တော်တို့ဖြစ်ရမယ်ဆိုရင်အဲ့ဒါတွေကိုကျွန်တော်တို့လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုပြည့်ဝရအောင်ဆိုရင်2008ဖွဲ့စည်းပုံအခြေခံအဓိကဥပဒေကြီးကလည်းအရေးကြီးတာပဲလေအဲ့ဒီကြတော့ဆရာရဲ့ဒါပေမဲ့လို့ကျွန်တော်တို့ကဒါတွေကိုကြီးတွားနေလို့လည်းမရဘူးပေါ့ကျွန်တော်တို့ဒီမိုကရေစီကိုလိုလားတဲ့ကျွန်တော်တို့တိုင်းပြည်ကိုချစ်တဲ့ကျွန်တော်တို့ပြည်သူဘက်ကိုမျက်နှာမူတဲ့ခေါင်းဆောင်တွေကကျွန်တော်တို့ကိုစွမ်းညံစွမ်းရှိသမျှကြည့်ရင်ပြင်ဆင်ရမှာဖြစ်တယ်လို့ကျွန်တော်ကြုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေသဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဝန်ကြီးဆရာပြောထားတာကိုကျွန်တော်သဘောတူပါတယ်ဆိုလို့ရှိရင်ကကျွန်တော်ဟိုရှေ့ဘိုးဘွားတွေကပဲပြောဆိုရတဲ့စကားတစ်ခုရှိတယ်ပေါ့အဲဒါလည်းဆိုလို့ရှိရင်မရှိမကောင်းရှိမကောင်းပေါ့ဗျာအဲဒီမရှိမကောင်းရှိမကောင်းဆိုတဲ့စကားကအခုပြောဆိုဆွေးနွေးနေတဲ့မတရားတဲ့အဲ့လေအဲ့ဒါဆိုရင်အင်္ဂလိပ်ဘာသာအမည်နဲ့ထားခဲ့တာလို့ဆိုတော့ဒါကကြီးမိတယ်။ဘုရင်ကြီးမတရားအဲ့ကစလို့ပေါ့ဗျာကျွန်တော်တို့ဒီလိုကြီးစကြီးစတင်ခဲ့တယ်ဒါကဒီဤတွင်စက်ကိုအကြောင်းပြုပြီးတော့ဒီမတရားတဲ့အက်ကိုပဲလည်းနဲ့တစ်ပွဲပြန်လည်လို့အလုပ်ချနေရတယ်။ဆိုတော့ကဒီလိုဒီအခါမှလည်းဒီတာဝန်ရှိတဲ့သူတွေကမလုံရင်တမျိုးပေါ့ဗျာလုံရင်တမျိုးမလုံကတော့ကတောင်းဆိုတဲ့မျိုးဟိုအောင်းလာတွေ့ရတယ်ပေါ့ဒီဘူးပြောနေတဲ့ electronic s ဆိုတာလေခုနည်းလောက်ပါပဲ
ဟုတ်ကဲ
့အခုလက်တော်ဖြတ်သွားတယ်ဟုတ်ကဲ့ဟိုဟိုတီထောင်စုသက်သာဆိုတဲ့ဇေယောစာကိုရေးခဲ့တဲ့အဲတာဝန်ရှိပုဂ္ဂိုလ်တွေကိုတော့တရားစွဲအရေးယူကြလားတခြားဒီ online ဆိုင်ရာထိုင်မှာတွေ့နေရတာပေါ့ဟိုမမှန်တဲ့နေနဲ့ဒီလူတွေကိုအစိတ်အပိုင်းဖြစ်အောင်ရေးသားပြောဆိုနေတာကိုကြားတော့ဘယ်လိုမှအရေးယူတာမကြားရဘူးဆိုတော့ဒီလူတွေကအထူးခွင့်ပြုမိတ်နဲ့တောင်းများဆောင်ရင်းကြတာကိုကျွန်တော်သင်ပေးတာပေါ့နော်
ဟုတ်ကဲ့ကျေးဇူးပါဦးစိုးဟုတ်ကဲ့
ဒီဟုတ်ကဲ့ဟုတ်ကဲ့နောက်ပြီးတော့ကျွန်တော်ပြောပြမယ်ဗျာဒီ2008ဖွဲ့စည်းပုံဥပဒေပေါ့အခုလက်ရှိတွားနေတဲ့အစိုးရက2008ဖွဲ့စည်းပုံဥပဒေနဲ့တွားနေရတာကိုဆိုလို့ရှိရင်ဒီပြည်သူ့ရွေးချယ်ခြင်းရောက်တဲ့အစိုးရကတခြားပြည်တက်မတော်ကတခြားဖြစ်နေတယ်ပေါ့ဆိုတော့အိုင်မှာကျွဲနှကောင်လူတွေတွေဖြစ်နေတာပေါ့ဆိုတော့ဒါအကြောင်းလည်းပဲဟိုကတပေါင်းပေါင်းဒီကတပေါင်းပေါင်းနဲ့ဝါတော့မပြည့်ဘူးလေဆိုလို့ရှိရင်ဒီဥပဒေကိုမပြင်းမဲ့နဲ့ကျွန်တော်ကပေါ့အဲဒီဒီဟာပေါ့ဆက်သွေးအဒီလိုရှင်ဒီမတရားတဲ့အဲဒါတွေကိုဘယ်လိုဘယ်လိုပြည်သူပြည်သူဘယ်လိုဘယ်လိုဝန်မှန်မှမဘာမှဖြစ်တော့လာပြအကြောင်းမရှိဘူးဆိုတော့မြင်နေပေါ့နော
်ဟုတ်ကဲ့ပါဦးစိုးရေကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒီနေ့မှဦးအောင်သိန်းရဲ့သဘောထားကိုလည်းပြန်ပြီးဆွေးနွေးခြင်းပါတယ်ဆွေးနွေးစေခြင်းပါတယ်တခြားမပေါ့ဒီ NLD ပါတီရဲ့ရည်မှန်းချက်တွေထဲမှာတရားဥပဒေစိုးမိုးရေးကဦးစားပေးတစ်ခုလည်းဖြစ်ပါတယ်အခုဆိုလို့ရှိရင် NLD ပါတီကအစိုးရထဲမှာလွတ်တော်မှာရောနေရာလည်းရလာပါပြီဆိုတော့တရားဥပဒေစိုးမိုးရေးနဲ့ဆက်နွယ်နေတဲ့ဥပဒေရေးကပြုရင်ပြောင်းလဲမှုတွေဟာဒီလွတ်တော်ထဲမှာလောက်ရတာဘလောက်တိုင်းတာတွေခီးပေါက်နေပြီလို့ပြောနိုင်တယ်လဲခင်ဗျာဦးအောင်သိန်း
ကျွန်တော်တို့ဟိုဟာပေါ့ဒီကျွန်တော်ပါတီကိုစားပြီးပြောစရာအကြောင်းတော့မရှိဘူးပေါ့နော်အခုဒီတရားနည်းနဲ့တော့ကျွန်တော်တို့လွှတ်တော်တွေမှာတော့ပြုပြင်တာတွေလည်းတော်လေးရှိပါတယ်တချို့ကြီးကြတော့လေကျွန်တော်တို့ကဒီပြင်ဆင်ဖို့ယူတဲ့အခါမှာလွှတ်တော်နှစ်ရက်ကသဘောတူညီချက်ရှိရကြီးလွှတ်တော်နှစ်ရက်သဘောထားကွဲတာတွေရှိတယ်အဲ့လိုကွဲတဲ့အခါကျရင်ပြည်တော်စုလွှတ်တော်မှာတက်ပြီးတော့ကျွန်တော်တို့အဆုံးပြတ်ခံယူရတဲ့အဆင့်တွေရှိပါတယ်အဲ့ဥပဒေတရားကိုဖျက်တာပဲဖြစ်ဖြစ်ပြင်တာပဲဖြစ်ဖြစ်အဲ့ကျွန်တော်ထွတ်ထွန်းနှစ်ရက်ရဲ့အနေထားပေါ်မှာလည်းမူတည်ပြီးတော့ဟိုသွားနေရတဲ့လုပ်ငန်းတွေလည်းရှိတာပေါ့ဒီတော့အဲ့တော့ကျွန်တော်ကအားရကျဉ်းတဲ့ဟိုအားရကျဉ်းမှုမရှိဘူးဆိုတဲ့သဘောမျိုးကတော့ပြောရင်တော့ဒီကျင်နေတဲ့ဥပဒေတွေထဲမှာတချို့အရာကကျွန်တော်တို့သုံးလေးချိန်ပြန်ပြီးတော့ဟို revise လုပ်နေရတဲ့သဘောမျိုးတွေရှိတယ်ပေါ့နော်အချို့အရာကြတော့လည်းအဲ့လောက်မလို့ဟောဒါပေမဲ့တော်များများကတော့ဥရီတစ်ခုကိုပြင်ဆင်ပြီးဥရီတစ်ခုလုပ်မယ်ဆိုရင်သူကရှင်းနောက် လုံးနှောင်းအစားကျွန်တော်တို့အဲ့လိုကြည့်ပြီးတော့ရှင်းရအနေသားကြီးကဥရီရဲ့ပြတ်ဆန်းချက်တွေဥရီရဲ့ရှင်းထုံးနေရဘယ်လိုသွားသက်လဲဆိုရဲစကလုံးအစားကျွန်တော်တို့ကအသေးစိတ်ရွေးရပြရတာရှိပါတယ်ဆိုတော့အဲ့ဒီဟာမျိုးကြတော့ကျွန်တော်တို့အချင်းချင်းကဒီလိုဖြစ်လာတယ်တခါကြီးကျရင်ကျွန်တော်သဘောတူတဲ့ခါကျမှအားလုံးကပြည်တော်စုထွတ်တော်မှာအဆုံးမြတ်ခံပြီးပြီးရဆိုရင်လည်းဒါကျွန်တော်ကသမရရှိပို့ရတယ်သမရနေပြီးတော့ဒါဟောဥရီတခုကိုပြတ်ဆန်းတယ်ပေါ့နော်ဆိုတော့အဲ့လိုပုံစံမျိုးနဲ့ကျွန်တော်သွားနေတာပါဘာလို့ဆိုဥရီကြီးရဲ့ပြင်ရမယ့်အတိုင်းကြတယ်ကတော့မနေဘူးပေါ့ဗျာဒါပေမဲ့အဲ့လိုပြင်ပြီးမှထပ်ဖန်တလေလေပြင်နေရတယ်ဆိုတာလည်းမဖြစ်အောင်လေဒီကျွန်တော်တို့ဒီကိုယ်စလေဒီဘက်ကလည်းအတတ်နိုင်ဆုံးစူးစမ်းပြီးတော့ကျွန်တော်ကော်မတီလိုက်လေကျွန်တော်တို့အဲ့လိုဖွဲ့စည်းပြီးတော့ဆောင်ရွက်နေတဲ့အပိုင်းကြီးရှိပါတယ်
โอเคပါဦးအောင်တဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံကိုယ်တွေလည်းအလှည့်ပေးချင်ပါတယ်အရင်ဆုံးပုံကိုယ်တူကတော့ဦးကျော်လင်းချန်ကင်းမျိုးဖြစ်ပါတယ
်ဒီမိုကရေစီစနစ်မှာသတင်းမီဒီယာကိုတိုင်းပြည်တိဆောက်ရေးရဲ့စရုတ်တမန်တိုင်လို့အများကအတိအမှတ်ပြုထားကြပေမဲ့ပြည်သူလူထုနဲ့သတင်းမီဒီယာကိုရာစုနှစ်ဝက်ကျော်ဆစ်အစိုးရဆက်ဆက်တတ်မှတ်ပြတ်ထန်းခဲ့တဲ့ဥပဒေတွေကြောင့်သတင်းမီဒီယာသမားတွေခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ကြရတယ်လို့ပြည်သူလူထုနဲ့ဒီမိုကရေစီနေလန်းတကြအုပ်ချုပ်တာမခံခဲ့ရပါဘူး။ဖိနှိပ်ခံရတဲ့ကြားကသတင်းမီဒီယာသမားတွေပဲပေါင်းစုံစ조사မှုရလက်အဖြစ်88မှာတပါတီအာဏာရှင်စနစ်ဖျောက်ချနိုင်ရေးဥဆောင်ပါဝင်နိုင်ခဲ့တယ်လို့2015ရွေးကောက်ပွဲမှာဒီမိုကရေစီအစိုးရအာဏာရလာရေးအထောက်အကူပေးနိုင်ခဲ့တာအားလုံးသိပါ။လက်ရှိဒီမိုကရေစီအစိုးရဟာပြည်သူလူထုယုံကြည်မှုအပြည့်နဲ့ရွေးချယ်ထားတဲ့အစိုးရစစ်စစ်တရားသာဖြစ်လို့ပြည်သူလူထုနဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်ဖို့စစ်အစိုးရအဆက်ဆက်ဒီမိုကရေစီနိုင်ငံမကြဘဲရေးဆွဲထားတဲ့ဥပဒေတွေကိုတိုင်းပြည်အာဏာစတင်ရလာကြတဲ့အမြန်ဆုံးဖျက်သိမ်းပြရမှာဖြစ်တယ်လို့ပြည်သူလူထုအကြိုးပြုမဲ့ဥပဒေတွေကိုလည်းရဲရဲဝံ့ဝံ့ပြဋ္ဌာန်းပေးရမှာပါအစိုးရရဲ့အာဏာချက်တွေကိုထောက်ပြဝေဖန်ရေးသားတဲ့သတင်းမီဒီယာတွေကိုကျေးဇူးတင်ပြီးအားကောင်းလာအောင်မျှတောင်မြှောက်ပေးရမယ်အစားအာဏာရှင်စနစ်ကလိုကြောက်ရွံ့ပြီးဖိနှိပ်နေစေပြုမှုတွေဟာလွန်ခဲ့တဲ့နှစ်ရာကျော်ကငါဘရင်နဲ့မိဖုရားတားတော်သမီးတော်တို့မကောင်းရင်မကောင်းတယ်လို့ရေးလို့သတင်းမီဒီယာကိုလွတ်လပ်ခွင့်ပေးခဲ့တဲ့မင်းတုံမင်းကြီးရဲ့လှုပ်ဆောင်ချက်တွေကိုပြည့်ရဲ့ပြုတ်လို့အဖြစ်မျိုးဖြစ်နေတာကတော့အမှန်ပါပဲဗျာ
။ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကဦးကျော်လင်းရဲ့သဘောထားပါ။ကျွန်တော်တို့ Facebook ပေါ်ကမှတ်ချက်ပေးထားတာတချို့ကိုလည်းဆက်လက်ပြီးဖော်ပြပေးကြပါမယ်။သူကတော့မထွေးဆိုတဲ့ account version မှာသူကတော့ဒီမိုကရေစီမစံတဲ့2008ဥပဒေကိုဖျက်သိမ်းပြဖို့လိုအပ်ပါတယ်။ပြင်ဆင်မယ်ဆိုရင်အဖာပေါင်းမြောင်များစွာဥပဒေကိုမလိုချင်ပါတဲ့။နောက်သူကတော့ဥအောင်ကျော်ထွန်းဆိုတဲ့ပုံကိုဖြစ်ပါတယ်။အခန်းစနစ်ပုံမှန်436ကကြီးတွင်ပါရှိသောပြောင်းသူတော်ကိုယ်စားအားလုံးဤ85ရာခိုင်နှုန်းနှုံးကျော်အစား50ရာခိုင်နှုန်းကျော်ဟုပြင်ဆင်ပြီးပြည်တော်ကျဆန္ဒခိုင်ဝဲကျင်းပ၍ဆိုသည့်စာပိုက်ကိုပယ်ဖြတ်ပြရန်လိုအပ်ကြောင်းဆိုပြီးသူကမှတ်ချက်ပေးထားပါတယ်။အခုနောက်တူကတော့ကျွန်တော်တို့ကိုတိုင်းပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှည့်ပေးချင်ပါတယ်။သူကတော့ပခုတ်ကူမျိုးကဦးခမောင်လွင်ဖြစ်ပါတယ်။ဦးခမောင်လွင်သဘောထားလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျ။ဟုတ်ကဲ့ပါ။ကျွန်တော
်ကလည်းကြည့်ပါတော့ဒီကနေ့ကတည်းကဦးကကိုရင်းနေလာလို့ရှိတာအများအားနဲ့ပါတယ်။တရားမျိုးကဒီကနေ့ကိုချက်သိမ်းနေလို့ရပါတယ်။အဒီရက်ကငါ့အဒီရက်ဆိုတော့တရားဥပဒေကတော်တော်ကြီးနဲ့ဆိုတော့တရားဥပဒေကရုပ်ရှင်ကြီးဥပဒေကဆက်တော့ကြီးပုံမှားလို့ချက်ကိုပြေးပေးပါရချက်သိမ်းလို့ရပါတယ်။တရားဥပဒေဆိုတာနိုင်ငံသားတည်းကြီးဘုရားဆိုတဲ့ဒုတိယယူခွင့်ကိုလည်းအတောကိုပြည့်ပြင်ပါတယ်။ကျားဒီများရဲ့အဲ့ဒီအရေးအကြီးမျိုးလဲပါရဲ့။ဘာမှနိုင်ရမမတမလို့အရေးပြင်းသမားကြလို့အဆုံးကြီးအောင်ဝေဖြစ်ဖို့ပြည့်ဝဆက်ဆံခဲ့ပါလို့ဒီကျောင်းတက်ပြရတယ်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ကျွန်တော်တို့စောစောကဒီတော်တက်ရှင်ကြီးရဲ့ဘေးစာရီထဲမှာလည်းမှတ်ချက်တွေထဲမှာလည်းဖော်ပြထားတာရှိပါတယ်ဟိုတကူအခြေခံဥပဒေနဲ့ပတ်သက်ပြီးတော့အခြေခံဥပဒေကအားလုံးချုပ်ထားတဲ့သဘောထားမျိုးတွေသူကပြောတော့ပါတယ်ဆိုတော့ဒီဥပဒေပြည်ရေးကိစ္စအဓိကတောင်းရှိတာလွတ်တော်ဆိုတော့အမှန်မြင်မယ်လည်းပဲလွတ်တော်ထဲမှာစစ်တပ်က၄ဘုံတစ်ဘုံဟိုယူထားတာအခက်အခဲတစ်ခုဟိုဖြစ်နေသလားလို့လည်းဟိုစဉ်းစားစရာဖြစ်ပါတယ်ဒီနေရာမှာကျွန်တော်ဥရောမျိုးမင်းရဲ့သဘောထားကိုကြားချင်ပါတယ်ဥရောမျိုးမင်းဒါကတကယ်လွတ်တော်မှာဒီဥပဒေပြည်ရေးမှာတကယ်ကြီးမားတဲ့အဟံတာတစ်ခုလို့ဆိုနိုင်မလားခင်ဗျ
ဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးဥပဒေတစ်ခုပြဋ္ဌာန်းမယ်ဆိုလို့ရှိရင်လွတ်တော်ရဲ့မေဆနာအများဆုံးရမှကျွန်တော်တို့ကပြဋ္ဌာန်းလို့ရတာဖြစ်တယ်အဲ့တော့တချို့သောဥပဒေတွေကိုပြဋ္ဌာန်းတဲ့ခါမှာလက်ရောညီထည်လက်ရောစွာလက်ခံမှုရှိပြီမဲ့တချို့သောဥပဒေတွေမှာတကယ်လို့ဒီလိုမျိုးတက်မရော့ဘက်ကဒါမှမဟုတ်ရှိရင်တက်မရော့သားတွေဘက်ကနေဒါကိုလက်မခံလို့ရှိရင်ဥပဒေပြည့်ရခါမှာအခက်အခဲများကြီးရှိပါတယ်အဲ့တော့ခုနပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ကျွန်တော်ကလွယ်တယ်ဗျဒါပေမဲ့ပြောတာလွယ်ပြီမဲ့တကယ်တမ်းကျလွတ်တော်မှာဆွေးနွေးမယ်ဆိုလို့ရှိရင်လက်ခံလောက်တော့
အရေးအတွက်ရရှိဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပဲပြန်လည်ကန့်သတ်ထားတာအဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်လို့လောက်ဆောင်ရဖြစ်ပါတယ်နောက်ထပ်တစ်ခုကျွန်တော်ပြောချင်တာခုနကဆရာတယောက်ပြောသွားတဲ့မရှိမကောင်းရှိမကောင်းဥပဒေဆိုတဲ့ဟာဒီကျွန်တော်သဘောကျတယ်ဗျဟုတ်တယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာတစ်ခါပုံရဆိုတာကလုံရင်တစ်မျိုးမလုံရင်တစ်မျိုးဆိုတဲ့ဥပဒေတွေရှိနေတဲ့ပြဿနာတစ်ခုပါပဲဥပမာကျွန်တော်တို့ဒီမတရားတင်တဲ့ဆက်ဆံမှုဆိုရင်ပါရီတွေ့ရတယ်ဆိုလို့ရှိရင်အကျဉ်းလို့ဥပဒေကိုငါတိတိကျကျပြဋ္ဌာန်းတာမရှိတဲ့အခါမှာလုံရင်တစ်မျိုးဖမ်းနိုင်တယ်မလုံလို့ရှိရင်တော့ဒါတွေကိုလွှတ်ပေးနိုင်တယ်ဆိုတော့ဒီစင်ကြယ်တို့တရားမရှိဘဲနဲ့တခုတယောက်ချင်းရဲ့ဆုံးဖြတ်ချက်ပေါ်မူတည်တော့ဥပဒေတွေဖြစ်နေတာလည်းကျွန်တော်ပြဿနာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဥပဒေတွေကိုနဂိုရီးယားဒီကိုလိုနီဖြစ်တဲ့ရေးဆွဲတဲ့အခါမှာဝေဝါးတယ်၊ကြိုက်တယ်လို့စွဲနိုင်အောင်ရည်ရွယ်ထားတယ်အဲ့လိုမျိုးပြောခွင့်ဟာခွင့်ရှိနေတဲ့အရာကိုအခုအချိန်မှလည်းဆက်လက်ပြီးတော့တုံ့ဆွဲမှုရှိနေတဲ့အခါမှာပြည်သူလူထုကနဂိုရီးယားဥပဒေအရဖိနှိပ်တဲ့ဥပဒေဒီဒီအားနည်းချက်တွေကိုလုံရင်လုံတယ်လို့မလုံရင်မလုံတယ်လို့သုံးနိုင်တဲ့အတွက်ပုံပုံပြီးတော့အန်တီချရောက်တာကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်ဗျ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီ APP ကဥတိတ်နိုင်တဲ့သဘောထားလဲကြားချင်းပါတယ်။ဥတိတ်နိုင်ကျွန်တော်တို့ဒီလွတ်တော်မှာဟိုဥတွေပြုဝင်ပြောင်းလဲရေးလုပ်ချင်တယ်ဆိုရင်လည်းဒီလွတ်တော်တဲမှာနေရာယူထားတာစစ်တပ်က၄ဘုံတဘုံဖြစ်နေတယ်ဆိုတော့ဒါကလည်းအဟံတာတစ်ခုဆိုရင်အမြင်တွေရှိပါတယ်ဥတိတ်နိုင်တဲ့သဘောထားဟိုဆွေးနွေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီဒါကတော့အဟံတာတစ်ခုတော့ဖြစ်ပါလိမ့်မယ်တို့ပေမဲ့လည်းဒီ25ရာခိုင်နှုန်းလောက်လည်းကတော့ကျွန်တော်တို့အနေနဲ့ကြော်ဖြတ်လို့ရနိုင်တဲ့အနေအထားမျိုးလीရှိမှာပါတို့ပေမဲ့လည်းကျွန်တော်တို့ကိုယ်နဲ့ကိုယ်ကကျွန်တော်တို့ကမြန်မာပြည်ကိုဒီ2013တန်ရောက်တဲ့အခြေအစပြီးတော့ဒီအစ်တော့ကျုပ်ရဲ့ကြောင်းရင်းနဲ့ပတ်သက်ပြီးကျွန်တော်အများကြီးစူးစမ်းခဲ့ပါတယ်။ဆိုတော့သမရဦးသိစိတ်လက်ထက်ဒဲကူကဒီဥပဒေတွေပြင်ဆင်တဲ့ဥပဒေတွေထွက်လာတယ်။ဆိုတော့လွှတ်တော်မှာတင်တယ်အဆင်မပြေဘူး။ဒီဘက်အစိုးရဟိုဟိုဘက်အစိုးရပြီးွားတယ်။ကြတာကျဟိုဥပဒေကြတာကျမလုပ်နိုင်ခဲ့ဘူး။ဆိုတော့ဒီဘက်အစိုးရလက်ထက်မှာလည်းဒီလိုပဲတပွဲလည်လည်ဖြစ်နေတာ
။ဟာ
တော့ဖြစ်ရကလေးဆိုတဲ့ကိစ္စမှာကကျွန်တော်ထင်တယ်ဗျဒီရည်ရွယ်ချက်ကပို့ပြီးတော့အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့ဒီအစိုးရဆိုတာကတော့ top အလုံးပါတာပေါ့ဗျာဒီအာဏာပိုင်တွေဖက်ကနေပြီးတော့အထူးစိုးရိမ်နေတဲ့ကိစ္စလေးရောဥပဒေပုံမှန်တစ်ခုကိုပြတ်ထားမယ်ဆိုလို့ရှိရင်ပြည်သူလူထုအကျိုးကိုအဓိကကြည့်တာလားဒီအာဏာပိုင်တွေအတွက်ကာကွယ်ဖို့ကိုအဓိကကြည့်တာလားဆိုတဲ့ကိစ္စကအဲ့ဒါအရေးကြီးဆုံးဖြစ်နေတယ်မှာတယ
်
ဆိုတော့ပြည်သူလူထုရဲ့အကျိုးကိုဟိုအလေးပိုပေးတယ်ဆိုလို့ရှိရင်တော့ဒီဥပဒေပြင်ဆင်တဲ့ကိစ္စလေးကပို့ပြီးတော့ဝယ်ကူလိုက်မယ်ညာဆန်လိုက်မယ်လို့ထင်ပါတယ်။သုံးဖို့သုံးဒါမှမဟုတ်ဘဲနဲ့ဒီအာဏာပိုင်တွေဖက်ကိုပဲဒီအကကွယ်ပြုတ်ဖို့ပြုတ်ရမယ်ဆိုတော့ရည်ရွယ်ချက်လေးကများတယ်ဆိုလို့ရှိရင်တော့ဟိုဥပဒေပြုတ်ဖို့အခက်ခဲပါလိမ့်မယ်ထင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပေးစာတစောင်ပေးပို့ထားတာရှိပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျလွတ်တော်ကိုယ်စားလှယ်တော်ကြီးအနေနဲ့အလင်းမြန်ပြင်ဆင်တဲ့ဒီဇယ်ဥပဒေတွေကတော့ကုံစင်းတို့ကြာစင်ရေးဦးဆောင်လှူရှားခဲ့တဲ့ဦးထင်ကျော်ကိုမတရားဆွဲဆိုထားတဲ့ပုံမှန်900ကာကြီးသတင်းမီဒီယာသမားတွေကိုဖိနှိပ်နေတဲ့66ကာကြီးမတရားအသိဆက်သွယ်မှုပုံမှန်71ကိုပြင်ဆင်ခြင်းသို့မဟုတ်ပယ်ဖျက်ခြင်းလုပ်တင်တယ်လို့ယူဆမိပါတယ်အထူးသဖြင့်ဆက်သွယ်ရေးကွန်ရက်တစ်ခုကနေအစိုးရသို့မဟုတ်အာဏာပိုင်အဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော်၎င်းစီးပွားရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော်၎င်းဂုံတိုက်ခညှိုးနှွမ်းအောင်ကြောင်းကျိုးမဲ့ရွေကျက်ရှိရှိဝေဖန်တိုက်ခိုက်လာလို့66ဂါကြီးနဲ့တရားစွဲတာမဆန်းပေမဲ့ဘယ်လူပုဂ္ဂိုလ်ကိုမှမတိုက်ခိုက်ပဲမိမိတို့ရဲ့အယူဆသဘောထားတွေကိုထင်ထပ်ပြသသူတွေကိုဒီပုံမှန်နဲ့အေးအေးယူတာဟာမတရားဘူးလို့ယူဆပါတယ်ဒါကြောင့်ဥပဒေပြုကိုယ်စားလှယ်တော်ကြီးတွေအနေနဲ့ပြည်သူတွေရဲ့အသံတွေကိုထင်ထပ်ဖော်ပြမဲ့ဒီမိုကရေစီရဲ့အလင်းရောင်တွေကိုနွမ်းညစ်စေမဲ့နိုင်ငံတကာဖိအားတွေကြားရောက်စေမဲ့ဖော်ပြပါတည်စေဥပဒေတွေကိုအလင်းအမြန်ပြင်ဆင်ပြောင်းလဲဖို့စူးစမ်းတင်ကြင်တန်နေပြီဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရနေကျွန်တော်နောက်တူကတော့ဒီတိုက်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူပါထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့လည်းဒီဥပဒေကိုအစ်စ်ပြင်ဆင်ဖို့အစ်စ်ရေးဆွဲဖို့လိုအပ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားပြည်သူမြန်မာပြည်သူတွေကိုတော့ဒုက္ခပေးတာဒီဥပဒေပဲဖြစ်ပါတယ်တကယ်လို့များဒီဥပဒေကိုဒီလက်ရှိအစိုးရမပြင်ဆင်ဘူးဆိုရင်စစ်အစိုးရလက်ရှိအစိုးရစစ်တပ်တွေနဲ့ဇလန်းနဲ့ချက်နေတဲ့သဘောမျိုးဖြစ်နေပါတယ် ဒါကြောင့်မို့ဒီဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့အမြန်ဆုံးရေးအသေးရေးဆွဲဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်အခုဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဟိုဥအောင်သိရဲ့သဘောထားကိုနောက်ဆုံးကြားချင်ပါတယ်။ဆော့ဆော့ကဥအောင်မျိုးမင်းလည်းထောက်ပြသွားတယ်။ဆော့ဆော့ကျွန်တော်ဆွေးနွေးတဲ့ထဲကဥဆိုးဝေလည်းထောက်ပြသွားတာရှိပါတယ်။ဟိုပြုရင်ပြောင်းလဲရမယ်ဥတွေရှိတာမှန်မှန်ပဲတချို့ဥတွေကဟိုလက်တွေ့ကျင့်သုံးတဲ့နေရာမှာလူရဆွဲသုံးတဲ့ကိစ္စမျိုးတွေရှိနေတယ်ဆိုတာတွေကိုတို့အားလုံးကထောက်ပြသွားပါတယ်။ဆိုတော့ဒီလိုမျိုးသာရှိနေမယ်ဆိုရင်ကျွန်တော်တို့ဥတွေပြင်ပြုရင်တော့ပြောင်းမယ်ဆိုရင်တော့မှပြဿနာဖြစ်နိုင်ပါတယ်ဆိုတော့ဒါဥတွေကိုပြဋ္ဌာန်းတဲ့နေရာမှာအားနည်းချက်လားကျင့်သုံးသူတွေရဲ့အားနည်းချက်လားဥအောင်သိ
ဒီကတော့ဥတွေတစ်ခုပြဋ္ဌာန်းတယ်ဆိုတော့ဗျာအဓိကတော့သူတို့ပြီးခဲ့တဲ့ခေတ်ကြီးပြန်ကြည့်ရင်ဒါအုပ်ချုပ်သူလူရန်စားတို့ပုံမှာအဓိကမူတည်တာပေါ့နော်ဆိုတော့သူ့အကျိုးစီးပွားနဲ့ဖက်နေတဲ့ဟာကိုသူ့ကိုမထိခိုက်နိုင်မဲ့ဟာကိုသူစဉ်းစားမယ်အကာအကွယ်ယူရပေါ့ဒီဘက်ကြည့်ကြတဲ့အခါကျတော့ကျွန်တော်တို့ဒီဒီမိုကရေစီအစိုးရအနေနဲ့ကျင့်သုံးလာရတဲ့ဆိုတဲ့အခါမှာတော့ကျွန်တော်ပြည်သူလူထုကိုဘယ်လိုအကျိုးပြုနိုင်ပြည်သူလူထုတွေအကာအကွယ်ရနိုင်မဲ့ဥပဒေမျိုးဖြစ်အောင်လို့ကျွန်တော်စူးစမ်းဆောင်ရွက်ကြတာပေါ့လေနော်အဲ့တော့ဥပဒေတိုင်းဟာကျွန်တော်တို့စိုးစောပြောသလိုကိုပြင်းပြင်းလို့ပြင်းလို့တချို့အရာတွေကအလွယ်တကူမဖြစ်နိုင်တာတွေရှိတယ်ဆိုတော့ကျွန်တော်ပြောမယ်ဆက်ခွန်တက်လို့ဟာမျိုးနဲ့တို့အရေးယူဖန်ဆီးရဒီမီဒီယာကိစ္စဆိုရင်ကျွန်တော်တို့ကဒါသူသတင်းသွားယူတဲ့ကိစ္စအစ်မှန်တယ်သတင်းသွားယူတဲ့ကိစ္စကလည်းဒီမွေးစည်းဝါးနဲ့ပတ်သက်ပြီးတော့ဟာမိရှုဖြစ်စည်းရဲ့သတင်းကိုသွားယူတယ်အဲ့တော့နိုင်ငံတကာမှာစစ်ပွဲအတွင်းတွေမှာဒီမီဒီယာတွေကဘယ်သူရှိမှခွင့်ပြုချက်မတောင်းမင်းနဲ့စစ်ပွဲတွေကိုသွားဝင်ပြီးတော့ဟာသတင်းယူရတယ်ဖေးရတယ်ကြေရတယ်ဖြစ်ကြတယ်ကျိုးရတယ်ပဲ့ရတယ်အများကြီးဖြစ်ခဲ့တယ
်
အဲ့တော့ကျွန်တော်ရှိမှာကအဲ့လိုသတင်းသွားယူဖို့အတွက်ကိုအဲ့ဒီလိုကျွန်တော်ကခွင့်ပြုချက်တောင်းအောင်မယ်ဆိုရက်ဟာတော့ကျွန်တော်တို့ကမသိလျော်ဘူးလို့ကျွန်တော်ဘက်ကမြင်တယ်ဒါကျွန်တော်တူးချင်းရသဘောပါဟု
တ်ကဲ့ဆိုတော့ဒီချင်းသုံးတဲ့သူတွေဘက်ကလည်းအားနည်းချက်ရှိရဲဆိုတဲ့သဘောပေါ့
ဟုတ်ကဲ့ဗျအဲ့ဒီအပိုင်းကြီးရှိနောက်တစ်ခုကဒီ60ကျောက်ကကြီးဆိုရက်ပြဿနာပေါ့ဒီနော်တော်တော်များများလည်းပြောကျွန်တော်တို့ဒီ workshop ကြီးလည်းလည်းဆွေးနွေးကြတယ်ပြောကြတယ်ဟိုကျွန်တော်တို့ကဥပဒေတစ်ခုဟာအာမီဒီယာနှိကုတ်တဲ့ဥတွေဆိုအဲ့လိုစက်တဲ့တစ်ခုလေးနဲ့ကျွန်တော်မြင်လို့မရဘူးလို့မြင်တယ
်ဟုတ်ကဲ့
ဒီရဲ့အတိုင်းကြကဘယ်လောက်ထိကျေပြန်တယ်လဲကျွန်တော်အဲ့ဒါသိဖို့လိုတယ်ဟာကျွန်မတော့ဂုံသိက္ခာထိခဲ့ကြဆိုရင်ပုံမှန်900နဲ့ဆွဲပါလားဆိုရက်ကျွန်တော်တို့ရာဇသက်ကြီးဥပဒေကိုညွန့်တယ
်ဟုတ်ကဲ့ပါဆရာဦးအောင်သိပါဝင်ဆွေးနွေးပေးတဲ့အနေနဲ့ပါတီကဥအောင်သိညီမရင်းမြန်မာဖွဲ့ဥအောင်မျိုးမင်း APP ဖွဲ့ကဥတိတ်နိုင်တဲ့အီးမေးလ်တွေ Facebook တွေနားဆင်တဲ့သတင်းရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဒီနေ့ညတရရလေးလိုက်ဆွေးနွေးကြတဲ့အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
် G20 လို့ခေါ်တဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံ20ညီလာခံနောက်ဆုံးနေ့ကိုဆန္ဒပြပွဲတွေအပြင်းထန်ဖြစ်နေတဲ့ကြားကပဲဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဒီကနေ့စနေနေ့မှာချင်းပါနေပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တွေ့ဆုံခဲ့သလိုအာရှဒေသကတရုတ်ဂျပန်အင်ဒိုနီးရှားစင်ကာပူနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေစုဝေးရောက်ရှိနေတဲ့ဂျမနီနိုင်ငံဟမ်ဘတ်မြို့မှာဆန္ဒပြသူတွေနဲ့အထူးကရုံးတိန်ရဲတွေကြားမှာရုံးစံကတ်တွေဖြစ်ပွားခဲ့လို့ရဲတပ်ဖွဲ့ဝင်200ခန့်နဲ့ဆန္ဒပြသူဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်အမေရိကန်ဘုံကျဲလေယာဉ်တွေနဲ့တောင်ကိုရီးယားတပ်ဖွဲ့တွေပူးပေါင်းပြီးမြောက်ကိုရီးယားနိုင်ငံနယ်စပ်နားမှာစီးရဲလက်ကျင့်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးကြီးစမ်းသပ်ပစ်လွှတ်တာတွေဇက်တိုက်လုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဒီစီးရဲလက်ကျင့်မှုကိုလုပ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ရဲ့ညင်ညာချက်ထဲမှာပြောထားပါတယ်ဒီနိုင်ငံကစီးရဲတစ်ခုမှာကင်ဆာရောဂါကုသမှုခံယူနေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှာဘိုကိုတောက်ကြည့်ခဲ့တဲ့အနောက်နိုင်ငံကထုကူဆောင်ဝန်ဦးကလူရှာဘိုဟာအဲ့ဒီဆေးရုံမှာတင့်တော်တဲ့ဆေးကုသမှုခံယူနေရတာဖြစ်တယ်လို့လက်ခံနိုင်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ဗနီဇွဲလားနိုင်ငံရဲ့ဆေးကျင်းနောက်မှာ3နှစ်ကြာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတိုက်ခံကောင်းဆောင်လီယိုပိုဒိုလိုပက်စ်ကိုကျန်းမာရေးအခြေအနေကြောင့်အကျဉ်းထောင်ကနေပြန်လွတ်ပြီးတော့နေကြေကျုပ်ဖြစ်ပြောင်းလဲထိန်းသိမ်းလိုက်တယ်လို့သူရဲ့ရှေ့နေတဲ့ဗနီဇွဲလားတရားရုံးချုပ်ကပြောကြားလိုက်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင
်
This program has come to you from the Voice of America, Washington.